Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2005ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-30-50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးသွားမှာပါတာလီဘန်ခေါင်းဆောင်မူလာအိုမာဟာပါကစ္စတန်နိုင်ငံထဲမှာတည်ဆုံခဲ့တာမဟုတ်ဘူးလို့ပါကစ္စတန်ဘက်ကညင်းဆိုလိုက်တာအင်အားကောင်းတဲ့ဆူဒလာတိုင်ဖုန်းမုန်တိုင်းတံကိုကာကွယ်ဖို့တရုတ်နဲ့ထိုင်ဝမ်မှာပြင်ဆင်မှုတွေလုပ်နေတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရေဘေးတံကြောင့်မြန်မာနိုင်ငံတဟွမ်းမှာတည်ဆုံသူ90ကျော်သွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးဝန်ကြီးဌာနကပြောပါတယ်
မနေ့ကအထူးရောဒီတုန်းက90ကျော်ပါပြီအဲဒီ90ကျော်ထဲမှာကျွန်တော်တို့ရခိုင်ပြည်နယ်ကအလုံး56ရောက်ဖြစ်ပါတယ်
လူမှုဝန်ထမ်းကေဇေးကြီးဝန်ကြီးဌာနရဲ့ညွှန်ကြားမှုတူဖြစ်တဲ့ဦးဝင်းရွှေရှင်းပြသွားတာပါဒီအကြောင်းနဲ့အတူရေပေးတဲ့သတင်းတွေကိုတောက်လျှောက်တင်ပြမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးရေးဟာသိပ္ပံနဲ့နည်းပညာနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရပါမယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကောင်းထက်တို့ကကြီးညာပါမယ်ခင်ဗျာ
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party တွင်သမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ၁၀ဦးရဲ့ပထမဆုံးအကြိမ်စကားစစ်တိုးပွဲကိုမနေ့ကကြာလပိုင်းနေ့ညပိုင်းမှာစတင်လိုက်ပါတယ်။နိုင်ငံသားရေးမူဝါဒပါဝင်အကြောင်းအရာများစွာကို၂နာရီကြာအခြေတင်ညှင်းခုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့အရှိအလေပိုင်းဒေသက IS အစွန်းရောက်စစ်သည်ကြချေမှုန်းရင်းစတာတွေအပြင်သမ္မတအိုဘားမားအစိုးရရဲ့နိုင်ငံသားရေးမူဝါဒတွေကိုဝေဖန်ပြီးတော့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နဲ့အတူသမ္မတဥပမာကိုထိုးနှက်ဝေဖန်ပြောဆိုရင်းစကားဆစ်ထိုးခဲ့ကြပါရယ်အတော်များများကအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ကြပြီးတချို့ဆိုရင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်ခွင့်ရတဲ့ပထမဆုံးနေ့မှာပဲဒါကိုအပြောင်းလဲပြစ်နိုင်ဖို့ဒီသဘောတူညီချက်ကိုချက်ချင်းပယ်ဖျက်ပစ်မယ်လို့ပြောဆိုခဲ့ကြပါရယ် IS အစွန်းရောက်တွေကိုချိန်မုံမှုအရှိအလေပိုင်းဒေသကိုတပ်ဖွဲ့တွေဆီလွတ်ဖို့ပြောဆိုသူတချို့ရှိသလိုနောက်ထပ်အခုလိုစကားဆစ်ထိုးမှုတွေမှာလည်းနိုင်ငံသားရေးမူဝါဒအကြောင်းကပဲအဓိကပြောဆိုစရာကိစ္စဖြစ်လာနိုင်ပါတယ်မနေ့ကစကားစစ်တိုးပွဲမှာတန်းကျပ်တထေးကြီးဒေါ်နယ်ထရမ့်ကတော့အများအာရုံစိုက်ခံရဆုံးသူတစ်ယောက်ဖြစ်ခဲ့ပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush now Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကလည်းဒီပွဲမှာအကောင်းဆုံးစကားစစ်ထိုးနိုင်ခဲ့ကြပြီးအများရဲ့လက်ခုပ်လက်ဝါးတီးအပြည့်အဝကိုခံခဲ့ကြပါတယ်။
အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့မှာအချိန်ယူတည်ဆောက်ခဲ့ရပြီးဒါဟာနှစ်ဖက်စလုံးအတွက်လွယ်ကူတဲ့ကိစ္စမဟုတ်ခဲ့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။သူအနေနဲ့ဗီယက်နမ်ပြည်သူတွေကိုလည်းအထူးတလဲကျေးဇူးတင်တယ်လို့သူကပြောသွားပါရယ်။နိုင်ငံခြားသံတမန်ဆက်ဆံရေးပုံမှန်ပြန်လည်ထားရှိခြင်းအနည်း20ပြည့်အထိမ်းမှန်ဟနွိုင်းမြို့တော်မှာဒီကနေ့ပြောကြားခဲ့တဲ့မိန့်ခွန်းတွင်မစ္စတာကယ်ရီကဗီယက်နမ်ပြည်သူတွေကိုကျေးဇူးတင်စကားအခုလိုပြောကြားခဲ့တာဖြစ်ပါရယ်။ဗီယက်နမ်နိုင်ငံမှာတည်ဆုံပြောင်းဆုံးခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေတဲ့နေရာမှာဗီယက်နမ်ပြည်သူတွေကသူတို့ကိုယ်ပိုင်လက်မည်တွေကိုတူးဖော်ရှာဖွေပြီးကူညီပေးခဲ့တာသူတို့နေအိမ်တွေသမိုင်းဝင်အဆောက်အဦတွေထောင်တွေထဲထိဝင်ရောက်ရှာဖွေပေးခဲ့ကြတာအပြင်မြို့မြို့မိုင်းတွေရှိတဲ့နေရာတွေမှာပါရှာဖွေမှုတွေလုပ်ခဲ့တာကြောင့်လုပ်ခဲ့ပြီးကူညီပေးခဲ့တာကြောင့်ကျေးဇူးတင်တဲ့ကြောင့်သူကပြောသွားတာဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်လေးစုကျော်ကဖြစ်ပွားခဲ့တဲ့ဗီယက်နမ်စစ်ပွဲကာလနောက်ပိုင်းနှစ်ဖက်ပုံမှန်ဆက်ဆံရေးပြန်လည်ထားရှိနိုင်အောင်ကြိုးပမ်းခဲ့ကြတဲ့ဗီယက်နမ်ခေါင်းဆောင်တွေကိုလည်းမစ္စတာကယ်ရီကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ဆက်ဆံရေးအခိုင်အမာရှိတဲ့တိုင်အောင်ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမတန်းတွေနဲ့ပတ်သက်လို့တော့အစိုးရမကင်ဖြစ်နေကြောင်းကိုအမေရိကန်ကဆက်လက်ထုတ်ဖော်ပြောကြားနေစေဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အနေနဲ့လက်ခံလာအောင်သမ္မတရဲ့ဂျိုဘန်အာထုံမှုပေါ်အမေရိကန်သမ္မတဘရိတ်အိုဘားမားရဲ့အဓိကမဟာမိတ်တဦးကစန့်ကျင်ပြောကြားလိုက်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ဆီနေတာချက်ရှာမာကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအာထုံလေးလာသုံးသပ်ပြီးတဲ့နောက်ဒီသဘောတူညီချက်အပေါ်စန့်ကျင်ကြောင်းနဲ့ဒီပေါ်လွှတ်တော်ရဲ့ကံကွက်မှုအဆိုပြုချက်ကိုထောက်ခံသွားမယ်လို့ကြာလာရင်းနဲ့နှောင်းမိုင်းတို့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျူးလူမျိုးဖြစ်တဲ့ဆီနေတာရှမာဟာဒီအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုလူသိရှင်ကြားထုတ်ဖော်ကန့်ကွက်တဲ့ဒုတိယမြောက်နယူးယောက်ကိုစားပြုလွှတ်တော်အမတ်တဦးလည်းဖြစ်ပါတယ်။ထင်ရှားတဲ့ဂျူးလူမျိုးဒီမိုကရက်လွှတ်တော်အမတ်အီလီယော့အန်ဂယ်ကလည်းဒီသဘောတူညီချက်ကိုကန့်ကွက်ခဲ့ပါတယ်။ သမရဥပမာကတော့လွတ်တော်အမတ်တွေအနေနဲ့နျူကလ িয়ার သဘောတူညီချက်ကိုလက်မခံကြောင်းဥပဒေကြောင့်အရဆောင်ရွက်လာမယ်ဆိုရင်ဒီပေါ်သမရဗီတို၃ပြီးပယ်ချသွားမှာဖြစ်တယ်လို့ပြောဆိုထားပေမဲ့ဒီဗီတိုပို့ပြီးတော့အားကောင်းလာဖို့ဆိုရင်သူ့ရဲ့ဒီမိုကရက်အမတ်တွေရဲ့ထောက်ခံမှုရရှိဖို့လည်းလိုအပ်နေတာပါ Israel ဝန်ကြီးချုပ် Benjamin Netanyahu ကအီရန်နျူကလ িয়ার သဘောတူညီချက်ဟာလုံခြုံရေးကိုထိခိုက်လာနိုင်ကြောင်းနဲ့ဒါကိုလက်မခံဖို့ American လွှတ်တော်အမတ်တွေကိုတိုက်တွန်းထားပူပါရခင်ဗျာ
တာလီဘန်ကောင်းဆောင်မူလာအိုမာတည်ဆုံတာကြောင့်တိုက်ခိုက်မှုတွေရာကြီးရဆိုင်သွားတာဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်ဖို့လိုအပ်နေစေဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့မှပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာမူလာအိုမာတည်ဆုံတဲ့ဆိုတဲ့ဆော့ဆဲချက်တွေပေါ်ဒီကနေ့စီဝေးပွဲတွင်ကာကွယ်ရေးဝန်ကြီးခဝါဂျာအာစီဖ်ကညှင်းဆုပ်သွားပြီးဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့တုတ်ပြန်ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့ပတ်တွင်အာဖဂန်အာဏာပိုင်တွေကအိုမာဟာ2013ခုနှစ်ဧပြီလကတည်းကပါကစ္စတန်နိုင်ငံခရာချီမြို့ကဆေးရုံတရုံမှာတည်ဆုံခဲ့တယ်လို့ပြောဆိုထားပါတယ်။အာဖဂန်အရာရှိတွေနဲ့တာလီဘန်တွေကြားဒုတိယကြော့ငင်းချမ်းရေးဆွေးနွေးပွဲပြန်မစခင်တည့်ရက်လိုမှာပဲပါကစ္စတန်ဘက်ကအခုလိုငင်းဆိုလိုက်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုပါကစ္စတန်ကကျင်းပပြုလုပ်ပေးတာဖြစ်ပါတယ်။အခုလိုအာဖဂန်နစ္စတန်နိုင်ငံဘက်ကပြောဆိုမှုကြောင့်တာလီဘန်တွေအနေနဲ့ငင်းချမ်းရေးစကားဝိုင်းကနေထွက်ခွာသွားနိုင်ပြီးငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးလည်းရန်ဆိုင်သွားနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ။
အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရယ်မြန်မာနိုင်ငံတဝမ်းရေကြီးရေလျှံမှုတွေဖြစ်နေတာကြောင့်ကယ်ဆယ်ရေးတွေဆောင်ရွက်နေချိန်မှာပဲ AR မြို့ကကျွန်းပေါ်ဒေသကမြစ်ကမ်းအနီးနဲ့မြေနေပိုင်းဒေသတွေမှာကယ်ဆယ်ရေးတွေအရှင်မြင့်ဆောင်ရွက်ဖို့မြန်မာသမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါရယ်မြေအပြင်မြင့်တက်လာပြီး AR ဒေသမှာ NRA နဲ့တွေ့ကြုံနေရတာကြောင့်ကြာသပတေးနေ့ရုံးကအခုလိုတိုက်တွန်းပြောဆိုသွားတာပါလူရဲ့6တန်းကျော်နေထိုင်တဲ့နိုင်ငံတောင်ပိုင်းဒေသတွေကို ARD မြစ်နဲ့တခြားမြစ်တွေပါစီးဝင်လာတာကြောင့်အခုလိုမြစ်ရဲ့ကြီးမှုဖြစ်ပေါ်လာတာပါအစိုးရကထုတ်ပြန်တဲ့စည်ရင်းကိန်းနှံ့တွေအရရေကြီးရေလျှံမှုတွေဖြစ်နေတဲ့ပြည်နယ်နဲ့တိုင်း12ခုမှာရေဘေးသင့်ပြည်သူဥယျာဉ်3တန်းကျော်ရှိလာပြီလို့ဆိုပါတယ်ဇူလိုင်လ31ရက်နေ့ကနေစတင်ပြီး ARD တိုင်းအတွင်းရေကြီးရေလျှံမှုတွေကြောင့်အင်ဂျီတောင်းတဲ့ချီနစ်မြုပ်ပျက်စီးခဲ့တယ်လို့စာတင်ကြောင်းယာနဲ့ချီပြီးတော့လည်းပိတ်ထားရပါတယ်အခုခါမှာအစိုးရနဲ့လူမှုပရာဟိတအဖွဲ့တွေကရေဘေးသင့်ပြည်သူတွေကိုလိုအပ်တဲ့အကူအညီတွေပေးနေတဲ့အပြင်အိန္ဒိချင်းအိန္ဒိယတရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတကာအကူအညီတွေလည်းစတင်ရောက်ရှိလာပြီဖြစ်ပါတယ်။ဒါ့အပြင်လည်းသွားလာရခက်ခဲတဲ့နေရာတွေကရေဘေးသင့်ပြည်သူတွေမှာတော့စံစီစားစတဲ့အစားနဲ့ရိတ်ခါတွေအပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ
။အပြင်နဲ့မုံတိုင်းတို့ခုတိုင်ဝမ်ကျောစီချီကက်လာနေတာကြောင့်လူတွေထောင်ထဲချီကုန်းမြင့်ဒေသတွေစီဒီကနေ့ထွက်ပြေးတိမ်းရှောင်နေကြရသလိုအာဏာပိုင်တွေကရုံးတွေနဲ့ကျောင်းတွေကိုပိတ်ထားလိုက်ပါတယ်။ကန့်ချီတခြားမှာလည်းမိုးလေဝသဌာနကတတိပေးထားတဲ့တချို့နေရာတွေကိုလူမသွားနိုင်အောင်တားမြစ်ထားပါတယ်။ကျုံနိုင်ငံအရှေ့ပိုင်းမှာလည်းအလားတူပဲပြင်ဆင်နေကြပါတယ်။တိုင်ဖုန်းဆူဒလာဟာတောက်ကြနေနောင်ပိုင်းသမဟုတ်စနေနေ့အစောပိုင်းလောက်မှာတိုင်ဝမ်ကျွန်းကိုတိုက်ရိုက်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားသလိုအခုကတည်းကတိုင်ဝမ်ကျွန်းပေါ်မှာလေပြင်းတွေတိုက်ခိုက်နေပြီးမိုးတဲထန်စွာရာသွန်းနေပြီဖြစ်ပါတယ်။အသက်ရှင်နေရဲ့မိန်းကလေးငယ်တကူပင်လယ်ထဲမျိုးပါတည်ဆုံးခဲ့တယ်လို့လူတဦးထင်မင်းနဲ့တည်ဆုံးခဲ့ရပြီလို့အစိုးရအရာရှိတွေကပြောပါတယ်။နောက်ထပ်လူတဦးထင်မင်းနဲ့ပျောက်ဆုံးနေတယ်လို့လည်းပြောသွားပါတယ်။ဒီကနေ့တောက်ကြနေ့နေ့လယ်ပိုင်းအချိန်ထိမုံတိုင်းဘဟုပြူရနေရာနီးမှာလေတိုက်နှုံးဟာတနာယီ183ကီလိုမီတာရှိပါတယ်။မုံတိုင်းဟာကုန်းတွင်းဒေသကိုမဝင်ရောက်ခင်ပုံမှန်အားကောင်းလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကပြောထားပါတယ်။
မြောက်ကိုရီးယားနိုင်ငံဟာသူ့နိုင်ငံအတွက်စံတော်ချိန်တည်ရက်ကိုထုတ်ပြန်လိုက်ပါရယ်ဂျပန်ကိုလိုနီခေတ်ကတည်းကသုံးဆွဲလိုက်ခဲ့တဲ့လက်ရှိအချိန်ထက်မိနစ်30နောက်ကြာပြီးတတ်မှတ်လိုက်တဲ့ဒေတာစံတော်ချိန်တစ်ကိုလာမယ့်အပတ်အတွင်းမှာစတင်အတည်ပြုသုံးဆွဲမှာဖြစ်ပါရယ်ဒုတိယကမ္ဘာစစ်ပြီးဆုံးကနေဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကနေစတင်ပြီးဒီစံတော်ချိန်တစ်ကိုအသုံးပြုမှာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကဒီကနေ့မှကြေညာပါရယ်1910ခုနှစ်ကနေ1945ခုနှစ်အတွင်းဂျပန်လက်အောက်မှာကိုရီးယားတနိုင်ငံရဲ့အဖြစ်ရှိနေစဉ်ကတည်းကသုံးဆွဲခဲ့တဲ့လက်ရှိစံတော်ချိန်ကိုမြောက်နဲ့တောင်ကိုရီးယားနိုင်ငံဂျပန်နိုင်ငံတွေကအသုံးပြုနေတာဖြစ်ပါတယ်။ဒီစံတော်ချိန်ဟာနိုင်ငံတကာစံတော်ချိန် GMT ထက်9နာရီစောပါတယ်။အခုလိုမြောက်ကိုရီးယားဘက်ကစံတော်ချိန်တစ်တရက်တတ်မှတ်သုံးဆွဲတာဟာငယ်ရွယ်တဲ့ခေါင်းဆောင်တစ်ကင်ဂျွန်အန်းရဲ့ ဂျပန်ဆန့်ကျင်တဲ့အမျိုးသားရေးစိတ်ဓာတ်ကိုမီးမောင်းထိုးပြကျင်တာကြောင့်ဖြစ်တယ်လို့အကဲကတချို့ကသုံးသပ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးကအထူးသဖြင့်တက်ကြီးရွယ်ဝတွေကြားမှာစစ်အတွင်းဂျပန်တွေရဲ့လှုပ်ရွတ်တွေအပေါ်အထူးမကြေမနက်ဖြစ်နေကြတာပါ။အဲ့ဒီကာလတွေအတွင်းဂျပန်တွေဟာထောင်တောင်းချီတဲ့ကိုရီးယားနိုင်ငံသားတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာ၊ကျွံပြုတ်ခိုင်းစေတာနောက်လိန်ကျွံအဖြစ်စေခိုင်းခဲ့ပါတယ်။တောင်ကိုရီးယားဘက်ကတော့လက်တွေ့ကြပြီးနိုင်ငံတကာစံချိန်ဆက်ညွှန်းနဲ့ကိုက်ညီတဲ့ဂျပန်နိုင်ငံနဲ့စံတော်ချိန်တူဖြစ်တဲ့လက်ရှိအချိန်ကိုပဲဆက်လက်သုံးဆွဲမှာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့နယ်မှာဒီကနေ့တောက်ကြနေအစောပိုင်းကပြင်းထန်တဲ့ဘုံကွဲမှုတစ်ခုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၈ဦးသေဆုံးပြီးတရာကျော်ဒဏ်ရာရရှိသွားပါတယ်။အဆိုရအဆောက်အုံနာကလူထုထပ်တဲ့နေရာတစ်ခုမှာဘုံပေါက်ခွဲခဲ့တာဖြစ်ပြီးတေသူဒဏ်ရာရသူတွေကြားမှာအမျိုးသမီးနဲ့ကလေးအများပြားလည်းပါဝင်နေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဘုံဘယ်သူပေါက်ခွဲတဲ့ဆိုတာတော့ဘယ်အဖွဲ့အစည်းမှကြေညာထားတာမရှိသေးပါဘူး။အဲ့ဒီမတိုင်ခင်တရက်ကတည်းကကာဘူးမြို့တောင်ဘက်မိုင်းမှာအသေးခံကားဘုံးဖောက်ခွဲမှုဖြစ်တာကြောင့်6ဦးထဲမှနေတည်ဆုံခဲ့ပါတယ်။တဟာတာလီဘန်ခေါင်းဆောင်အဖြစ်အကြကြီးတာဝန်ထမ်းဆောင်ခဲ့တဲ့မူလာအိုမာတည်ဆုံသွားပြီလို့အတီးပြုချက်အရင်တစ်ပတ်ကထွက်ပေါ်လာပြီးကြတဲ့ကပထမဦးဆုံးအကြိမ်ပြင်းထန်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။မနေ့ကျတာပလင်းနေ့နောက်ပိုင်းကလူကပြည်နယ်မြို့တော်ပူလီအလန်မှာဖြစ်ပွားခဲ့တဲ့ဒီကားဘုံးဖောက်ခွဲမှုမှာအနည်းဆုံးရဲ3ဦးနဲ့ပြည်သူ3ဦးတည်ဆုံသွားခဲ့တယ်လို့ဒေသခံအစိုးရရရှိတွေကပြောသွားပါတယ်ခင်ဗျာ။
ထိပ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကောင်းထက်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ရေးပေးအန္တရာယ်ကြောင့်တေဆုံးသူစုစုပေါင်း90ကျော်သွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားရာရေးဝန်ကြီးဌာနကပြောဆိုပါတယ်မြန်မာနိုင်ငံတဝမ်းမှာရေးပေးဒဏ်ခံနေရတဲ့ပြည်နယ်တိုင်း12ခုထဲမှာရခိုင်ပြည်နယ်ကထိခိုက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့လည်းဆိုပါတယ်ဆက်လက်ပြီးတော့တင်ပြကြပါမယ်။ပြီးခဲ့တဲ့လကစားလို့ဒီကနေ့အချိန်ထိရေဘေးဒဏ်ခံရတဲ့ပြည်နယ်တိုင်း12ခုမှာတည်ဆုံသူစုစုပေါင်း90ကျော်သွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားရာရေးဝန်ကြီးဌာနပြည်လည်ထူထောင်ရေးဌာနရဲ့ညွှန်ကြားရေးမှူးဦးဝင်းရွှေက VOA ကိုပြောပါရစေ။
အဲကျွန်တော်တို့မနေ့ကအထူးရောဒီတုန်းက90ကျော်ပါပြီ။အဲဒီ90ကျော်ထဲမှာကျွန်တော်တို့ရခိုင်ပြည်နယ်ကအလုံး56ရောက်ရှိပါတယ်။
ဒီပြည်တံကြောင့်ထိခိုက်ဆုံးရှုံးမှုတွေရင်ဆိုင်နေရပြီးအဲ့ဒီတဲမှာရခိုင်ပြည်နယ်ဟာအဆိုးဝါးဆုံးပဲလို့ဦးဝင်းရွှေကပြောပါတယ
်။ပြည်နယ်ကတော့ကျွန်တော်တို့ထိခိုက်မှုအများဆုံးလို့ပြောလို့ရပါတယ်ခင်ဗျာ။ဒုတိယကတော့ကျွန်တော်တို့ဟိုပါခင်ဗျာဟိုသခိုင်းတိုင်းဟိုပါပေါ့နော်ဟိုကလေးခရိုင်။နောက်ပြီးရင်တော့ကျွန်တော်တို့လက်ရှိမှာဆိုရင်တော့မကွေးတိုင်းပေါ့။နောက်ကျွန်တော်တို့ချင်းပြည်နယ်ချင်းပြည်နယ်ကတော့နည်းပါတယ်ဒါပေမဲ့သူကဟိုလက်ဖိုက်ဖြစ်တဲ့အတွက်ဒီအိမ်ကြီးပြူပြီးတော့မှဟိုဖြစ်တာပေါ့နော်။အများဆုံးကတော့ကျွန်တော်တို့ဟိုရခိုင်ပြည်နယ်ပါ
ရည်ပေးလွန်ကာလမှာပြည်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့ညွှန်ကြားရေးမှူးဦးဝင်းရှေကရှင်းပြပါတယ
်ကျွန်တော်တို့အခုလက်ရှိမှာဒီသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေအတွက်ကိုပြည်ပြဒီဒီရန်ကုန်ငွေကနေပြီးတော့မှဟိုတင်ပြတောက်ခံမှုဟိုပလန်ရှိတယ်လို့နိုင်ငံတကာအကူအညီတွေကိုလက်ခံပြီးတော့မှဆောင်ရွက်မှာပါပြည်လည်ထူထောင်ရေးအတွက်ကိုကျွန်တော်တို့လေ့ထားပြီးတော့မှဆောင်ရွက်သွားဖို့ကမ္ဘာရေးတော့ဒါလမ်းညွှန်ထားပါတယ်ကျွန်တော်တို့အခုလက်ရှိရေတွေဖုံးလွှမ်းသွားတယ်ဖုံးလွှမ်းသွားတဲ့အတွက်ဘာသာအင်ကာတွေဆုံးဆုံးသွားတယ်အဲဒီတဲ့ကြောင့်ရေချတာနဲ့တစ်ပြိုင်တည်းမှာကျွန်တော်တို့မျိုးကဘာတွေထုတ်ပြီးကိုတက်လာတယ်လေတွေကိုကျွန်တော်တို့ခုံရက်ပေးနိုင်မှုအဲ73ကြီးကြီးဟုတ်လားရန်သားရှိဖို့ဒီဓာတ်တွေတော့ရေပထမဆုံးပေါ့နီဒါပြီးတဲ့အချိန်မှာခုနကျွန်တော်တို့ဒီအင်အားပြန်လဲထူထောင်ရင်းအဲ့တော့သူရဲ့ဒီအသက်မူဝါကြောင့်အတွက်ဒီဆက်ပြီးတော့မှဟိုပါပေါ့နော်ဟိုလူမျိုးစီးပွားဘဝအတွက်ဆက်ပြီးဆောင်ရွက်ဖို့ဒီလူမျိုးတော့ရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမိုးသည်ထန်ရေကြီးမှုကြောင့်အခုချိန်ထိရေဘေးဒဏ်သင့်တဲ့ဒုက္ခသည်ပေါင်းအနည်းဆုံး3,300ရှိသွားပြီဖြစ်ပြီးအိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယတရုတ်ထိုင်းနိုင်ငံအပါအဝင်နိုင်ငံတကာကလည်းကူညီထောက်ပံ့ရေးပစ္စည်းတွေပေးပို့နေပါတယ်ခင်ဗျာအခုတစ်ဆက်တည်းမှာနားဆင်ရမှာကမိုးသည်ထန်စွာရွာသွန်းခဲ့လို့မြေပြိုမှုတွေဖြစ်ပွားခဲ့ပြီးချင်းပြည်နယ်မှာ80ရာခိုင်နှုန်းလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့ချင်းနိုင်ငံရေးပါတီတွေချင်းလူမှုအဖွဲ့အစည်း20ကျော်နဲ့ဖွဲ့စည်းထားတဲ့သဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြည်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီ CCERR အဖွဲ့ကပြောဆိုလိုက်ပါတယ်ချင်းပြည်နယ်အတွင်းမြေပြိုပြီးလမ်းမဆက်သွယ်ရေးပြတ်တောက်သွားတဲ့အတွက်အင်ဂျီပျက်စီးခဲ့တဲ့ဒုက္ခသည်တွေကိုအကူအညီပေးရမှာလဲအခက်အခဲတွေ့နေရတယ်လို့ဆိုပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြမှာပါ
ဟုတ်ကဲ့ပါဂျူလိုင်လတတိယပတ်ကနေဩဂုတ်လပရမပတ်တိအဆက်မပြတ်မိုးတဲထန်းစွာရွာသွန်းမှုနဲ့မြေပြိုကျမှုတို့ကြောင့်ချင်းမြင့်နယ်အတွင်း80ရာခိုင်နှုန်းကပျက်စီးဆုံးရှုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာချင်းကော်မတီ CCER ရဲ့ကော်မတီဝင်တူဖြစ်သူဆလိုင်းကျုံးလျံထောင်းကအခုလိုပြောပါတယ်
ကျွန်တော်တို့စီမှာတောင်ပေါ်မှာကတော့အခုကရင်းမြစ်သွားတာထက်အဓိကတော့မြေပြိုတာနဲ့ပြီးတော့ဒီတောင်ရတွေကအပြင်းလေးလဲသွားတဲ့ပြိုသွားတဲ့ဟာတွေပုံများတာပေါ့နော်ကျွန်တော်တို့စီမှာတော့မြေမြုပ်တဲ့အပိုင်းတော့ချင်းတောင်မှာတော့ပုံနေတယ်ပလက်ဝအပိုင်းမှာတော့မြေမြုပ်ရင်းမြုပ်တဲ့အပိုင်းလေးတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ဒီ80ရာခိုင်နှုန်းဆိုတဲ့ဟာမှာလည်းခေါ်နံပါတ်ဆက်တွေလည်းတော်တော်ခက်တော့အပြည့်စီးများတဲ့ကျော်ရီနဲ့ရောက်တဲ့ကျော်ရီရဲ့သတင်းပေးပို့ချက်အရကျွန်တော်တို့က80ရာခိုင်နှုန်းလို့ခေါ်ပြထားတာဖြစ်တယ်ပေါ့နော
်လက်ရှိချင်းမြင့်နယ်အတွင်းမှာမိုးရွာသွန်းမှုကြောင့်မြေပြိုကျခဲ့လို့အင်ချီတွေပါဝင်ဆက်သွယ်ရေးကားလမ်းတွေတောင်ရခြံဆိုင်ခင်းအများပြားပျက်စီးခဲ့တယ်လို့သူကပြောပါတယ်
ရုပ်ပေါ်နဲ့နီးစပ်တဲ့ဟာတွေကိုပဲအတိအကျသိနေရတဲ့အနေအထားမှရှိတာပေါ့နော်အခါမျိုးမှာဆိုရင်အင်ချီ900ပတ်ဝန်းကျင်လောက်ကမြေပြိုတဲ့ထဲပါသွားတာရဲ့တချို့နေရာတွေကတော်တော်ကြီးအက်သွားတော့ဒီအဲ့ဒီနေရာမှာဆက်နေလို့မရတော့တဲ့အနေအထားမျိုးဖြစ်သွားတယ်ဘုပ္ပလဝမျိုးမှာဆိုရင်လည်းခုဒီရေမျိုးတဲ့ကိစ္စတွေရေမျိုးတဲ့ကိစ္စတွေနဲ့အင်ချင်းရှေ့ရပတ်ဝန်းကျင်လောက်ထိခိုက်တယ်လို့ကျွန်တော်တို့သတင်းရထားတယ်ပေါ့ဒီလိုမျိုးနေမှာကလည်းဒီအားလုံးကြောင်းရမယ့်ဟာလေးတွေလည်းရှိတယ်ဖလားမျိုးပေါ်မှာဆိုရင်တချို့ပြူတာရှိတယ်ဓမ္မဟာခါလို့မဆိုပါဘူးအာမတူပီဇန်လည်းအခုကဒီခါလန်းမပေါက်ဘူးပေါ့နော်မတူပီနဲ့မင်းတက်ကြတဲ့နားနဲ့ကတော်တော်ပြတ်သွားတော့အခုကသူတို့လည်းကားမရောက်နိုင်တဲ့အနေအထားမှရှိတယ်ဆိုတော့ဆန်းနေရေးခါပိုင်းမှာရောဒီစိကိစ္စတွေဒီစီတွေပို့ဖို့ပိုင်းမှာလည်းတော်တော်ကြီးကျေရှိပါလေဒီရွာတချို့ဆိုလည်းရွာလိုက်ကြောင်းအမဟာလေးတွေလည်းရှိပါလေ
ချင်းပြည်နယ်တောင်ပိုင်းပလတ်ဝမြို့မှာလည်းကလတန်မြစ်ရေတက်လာလို့ရေကြီးရေချမ်းမှုဖြစ်ပွားပြီးလူနေအိမ်ချင်း980ခန့်ရေမြုပ်ပြီးလူဦးရေ3000ကျော်ဒုက္ခရောက်နေကြပါတယ်ချင်းပြည်နယ်နေရာနှက်ပြားရေကြီးနေပြီးတော့လမ်းကြောင်းပြတ်တောက်နေမှုကြောင့်ရေဘေးဒုက္ခသည်စခန်းတွေအတွက်စန္ဒရိတ်ခအကူအညီပေးရေးမှာခက်တွေ့နေပါတယ်ဒီလိုကယ်ဆယ်ရေးပစ္စည်းတွေပေးပို့ဖို့အတွက်ရဟရေနဲ့အကူအညီရယူဖို့နေပြည်တော်အထက်အကူအညီတောင်းခံတဲ့အခြေအနေကိုတော့ဆလိုင်းကျွန်းလန်ထောင်းကအခုလိုဆက်ပြောပါတယ
်တချို့နေရာတွေမှာလေကြောင်းနဲ့မှရမှာဖြစ်တဲ့အဲ့ဒါအကူအညီပို့ဆိုတဲ့ဟာလည်းပါပါတယ်ပြီးတော့ကျွန်တော်တို့မိတ်ဆွေ fly section လည်းသူနေပြည်တော်သွားခဲ့ပါတယ်ဆိုတော့ပတ်စပ်နဲ့တော့ကျွန်တော်အဆင်ပြေမလို့ပြောတဲ့ဟာလည်းရှိပါတယ်လိုအပ်ချက်နဲ့အကူအညီရတာနဲ့ကတော့တော်တော်လေးကွာဟနေပါသေးတယ
်လက်ရှိမှာချင်းမြင့်နဲ့ရေဘေးဒုက္ခတဲ့တထောင်ခွဲအတွက်လူအပ်တဲ့စာနာရိတ်ခါနဲ့အကူအညီတွေကိုလူမှုအသင်းဖွဲ့တွေအမှုပညာရှင်တွေကနေထောက်ပပေးဆောင်နေပေမဲ့လည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်တဲ့အနေအထားကြောင့်တဲပို့ဖို့အခက်တွေ့နေစေလို့လဲသူကပြောပါတယ်ချင်းပြည်နယ်ဆိုရဖွဲ့အနေနဲ့လမ်းမဆက်သွေးရေးပြန်လည်ချိတ်မိအောင်အတနိုင်ဆုံးကြိုးပမ်းလှုပ်ဆောင်နေစေလို့လဲဝန်ကြီးဥပန်ထောင်းကအခုလိုပြောပါတယ်
ကိုလောလောဆယ်အနေထားရှိတော့လမ်းညာတော့အဟာခါလေးဝင်လို့မရသေးဘူးအဟာခါအနေနဲ့ထွက်လို့မရသေးတဲ့အနေအထားဖြစ်ပါလေအဲ့တော့လမ်းလေဒီဒီလိုသားဟိုဆက်လက်တော့မှာနေပြင်နေဆိုရင်ဒီကနေ့ကတည်းကတော့အပေါ်လုံးမပြနိုင်တော့ကြောင်းထူးလေးတော့မပြနိုင်ဖို့ကျွန်တော်စူးစမ်းဆောင်ရနေပါလေ
ဒါအပြင်မြေပြိုကျမှုကြောင့်ပျက်စီးသွားတဲ့အိမ်ချင်းမြေနေရာအစားထိုးဖို့နဲ့ပြန်လည်ထူထောင်ရေးလှုပ်ဆောင်နိုင်ဖို့ကိုချင်းမြင့်နယ်ဆိုရအနေနဲ့လှုပ်ဆောင်သွားဖို့အစီအစဉ်ရှိတယ်လို့လဲဝန်ကြီးဥပန်ထောင်းကပြောပါရယ်လက်ရှိချင်းမြင့်နယ်ထဲမှာဆိုရင်ဟာကမြို့ဟာမြေပြိုမှုအန္တရာယ်အဆိုးဆုံးခံစားနေရပြီးပလက်ဝမတူပီဖလန်းနဲ့တီးတိမ်မြို့တွေမှာလည်းမြေပြိုမှုအန္တရာယ်တွေတွေ့ကြုံနေရပါတယ်အခုလိုပျက်စီးမှုများပြားနေတာကြောင့်ပြန်လည်ထူထောင်ရေးလှုပ်ဆောင်ရမှာမြို့ရွာတွေရွှေ့ပြီးထူထောင်ရမှာဖြစ်တယ်လို့လမ်းမဆက်သူရေးအလုံးပြတ်တောက်သွားတဲ့အနေအထားကြောင့်လုတ်ဆောင်မှုခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့လဲ CCER ရဲ့ကော်မတီဝင်တူဖြစ်သူဆလိုင်းကျုံးလျံထောင်းကပြောပါရယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအိမ်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါအခုတခါတင်ပြမှာကလည်းရေဘေးနဲ့ဆက်ဆက်နေတဲ့အကြောင်းပါလူပေါင်းသိန်းနဲ့ချီပြီးရေဘေးတင်နေတာကြောင့်လာမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်နိုင်တဲ့တရားမျှတတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးအပေါ်မှာနိုင်ငံရေးပါတီတွေကစိုးရိမ်နေကြပါတယ်။လာမယ့်ရွေးကောက်ပွဲဒီငင်ရေးအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းကိုထိထိရောက်ရောက်လုပ်နိုင်ဖို့အရေးကြီးတယ်လို့လည်းပြောဆိုလိုက်ကြပါတယ်။ဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးကျင်းပနိုင်မယ်လို့မျှော်လင့်ထားကြတဲ့လာမယ့်ရွေးကောက်ပွဲအပေါ်မှာရေးပြီးဒုက္ခကြောင့်ဘယ်လောက်တည်ရောက်မှုရှိနိုင်မလဲဆိုတာကိုတော့နိုင်ငံရေးပါတီတချို့ကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထက်ကတင်ပြမှာပါ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲကျင်းပဖို့3လနီးပါးပဲလိုတော့တဲ့အချိန်မှာနိုင်ငံတော်ဝန်ရေးပေးဒုက္ခကြောင့်ရွေးကောက်ပွဲမှာအားလုံးပါဝင်နိုင်ရင်းနဲ့ရွေးကောက်ပွဲတရားမျှတမှုရှိရို့အတွက်နိုင်ငံရေးပါတီတွေစိုးရိမ်နေကြပါတယ်။
ရုပ်တရက်ကျုံတွေ့လာရတဲ့ရေပေးကြောင်းနိုင်ငံရေးပါတီတွေအနေနဲ့ကိုယ်စားလှယ်လောင်းအမည်စင်းတွေကိုတောင်အပိတ်သက်မတင်နိုင်ကြသေးပါဘူးရေပေးဒုက္ခအခက်ခဲတွေသာပြည်လဲအောင်မဖြစ်ရှင်းနိုင်ရင်တော့လက်မဲ့ရွေးကောက်ပွဲအခက်တွေ့နိုင်တယ်လို့အဓိကတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် ကျွန်တော်တို့တွေ့ကြည့်တာတော့အဲ့ဒီလူတွေကရေပေးဒုက္ခနဲ့ပတ်သက်ပြီးတော့ဒုက္ခတွေခံစားနေရတဲ့ဆောင်းပါးဒီကောက်ပွဲရဲ့စိတ်ဝင်စားမှုအများကြီးကျော်တယ်အဲ့တော့ပြည်သူတွေနော်ဟိုရေပေးနဲ့ပတ်သက်ပြီးတော့ဟိုကိလို့သွားတဲ့အချိန်မှာပြည်သူတွေနော်ဒီကောက်ပွဲစိတ်ဝင်စားအောင်အားလုံးပြန်လေကြိုးစားကြဖို့လိုလိမ့်မယ်လို့တော့ကျွန်တော်မှန်းသာပါတယ်စိုးစိုးကတော့မသိဘူးထိခိုက်မှုရှိမှာတော့အမှန် လို့เนาะအလုံးအကူညီကြလို့သင်ပြီးသွားတာမျိုးမျှော်လင့်ပါတယ်အဲ့ဒါလို့မဖြစ်နိုင်ရင်တော့တရားနာတော်မူရုပ်ောက်ပဲတရားနာတော်မူဆိုတာလေเนาะဘယ်လိုမှဆက်ဆလို့မရနိုင်ရဲ့အခြေအနေရောက်သွားနိုင်ရဲ့လို့ထင်ပါတယ်
ရေပီးတံကိုအစိုးရဆုံးခန်းစားနေရပြီးအရေးပေါ်အခြေအနေကြေညာထားရတဲ့ရခိုင်ပြည်နယ်တွင်းမှာလည်းရွေးကောက်ပွဲအတွက်စိုးရိမ်စရာတွေရှိနေပါတယ်။အိုးမဲ့အိမ်မဲ့နဲ့အခက်အခဲမျိုးစုံကြုံတွေ့နေရတဲ့ရခိုင်ပြည်သူတွေကြားရွေးကောက်ပွဲအတွက်လှုပ်ရှားဆောင်ရွက်ဖို့ဆိုတာကအင်မတန်မှခက်ခဲမဲ့ကိစ္စဖြစ်တယ်လို့လည်းရခိုင်ပြည်တွင်းမှာအဓိကရှင်ပြိုင်မဲ့ရခိုင်အမျိုးသားပါတီကပြောဆိုပါတယ်။လာမဲ့ရွေးကောက်ပွဲတည်ငြိမ်ရေးအတွက်အစိုးရဘက်ကပြန်လည်ထူထောင်ရေးကိုဘလောက်ထိရောက်အောင်လှုပ်ဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်မယ်လို့လည်းရခိုင်မျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ
်ရွေးကောက်ပွဲပြတ်သွားနိုင်တဲ့အနေအထားတော့ရှိပါဘူးအစိုးရရဲ့အမတန်ထိထိရောက်ရောက်ဥပပေါင်းပါဝင်ကူညီဖို့လူလူရဲ့ဥပပေါင်းပါဝင်ကူညီမှုအမတန်ကြီးကြီးပါအချိန်တို့တွင်းမှာသူရဲ့ပုံမှန်ဘဝတစ်ခုကိုပြန်လည်ထူထောင်နိုင်အောင်ဝေကြီးအစီအစဉ်ကထပ်ပံ့ပေးတာမျိုးကူညီပေးတာမျိုးနိုင်ငံတကာကူညီကိုအများကြီးရအောင်ဆိုရတာမိတ္တရဲ့ခံရတာတရိပ်နော်ကူညီတာမျိုးနဲ့အများဆုံးမလန်ထပ်အောင်လုပ်နိုင်မည်ဆိုလို့ချင်းဒီကောက်ကွေးပေါ်မှာတိတ်နော်ဆိုးကျိုးတက်ရောက်စွာနောက်ဆုံးတိုင်တဲ့အချိန်မျိုးနော်ကျိုးသွားနိုင်တာပေါ့
စေစုနှစ်တည်းအတွင်းအလွတ်လပ်ဆုံးကျင်းပနိုင်မယ်လို့မျှော်လင့်ခဲ့ကြတဲ့လာမယ့်ရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လိုတဲ့အချိန်မှာနိုင်ငံတော်ရေးပေးဒုက္ခနဲ့အကြီးအကျယ်ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့ပါတီသစ်တွေအနေနဲ့လည်းအခက်တွေ့နေကြပါတယ်။လူပောင်တဲ့ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကိုကိုအောင်ကတော့အခုလိုပြောပါတယ
်။ကျွန်တော်ကရွှေ့စီခြင်းနဲ့ဘာကြောင့်ရွှေ့စီခြင်းလဲဆိုလို့ရှိရင်ကျွန်တော်ပါတီတစ်ခုရဲ့အနေနဲ့ပဏာမပြောမယ်ဆိုရင်ကျွန်တော်ပါတီကမှတ်ပုံတင်ခွင့်ရရှိတာကကျွန်ကအဲ၃ရက်မှာရတယ်ပေါ့ဗျာအဲ့ခါမှာကျွန်တော်ရဲ့စီယုံရတဲ့ကိစ္စတွေရောထူခြားကိစ္စတွေရောဒါပါတီတစ်ခုအနေနဲ့ပြောရမယ်ဆိုရင်အင်မတန်အခြေတူတောင်းပါတယ
်နိုင်ငံတော်ရေးပေးတံကိုလာနဲ့ချီချုံတွေ့လာခဲ့တဲ့နောက်အစိုးရကပြည်နှင်းနဲ့တိုင်းဒေသကြီး၄ခုတို့ကိုအရေးပေါ်အခြေအနေကြီးညာခဲ့အပြီးမှာတော့ရွေးကောက်ပွဲကော်မရှင်ကကိုစလေလောင်းလက်ခံမဲ့ရက်ကိုသတင်းတစ်ပတ်ထပ်တိုးပေးခဲ့ပါတယ်ရှိပေးတဲ့သူတွေမဲပေးခွင့်ရရှိဖို့ဆောင်ရွက်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပေမဲ့ရွေးကောက်ပွဲရဲ့အပြောင်းလဲတော့မရှိသေးပါဘူး။ကိုစလေလောင်းတင်သွင်းနိုင်တဲ့အခြေအနေတွေကတော့ဩဂုတ်လ6ရက်နေ့အထိလက်ရှိအာဏာရပြည်တော်စုချန့်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးအတွက်ကိုစလေလောင်း962ဦးနဲ့အများဆုံးတင်သွင်းထားပြီးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကိုယ်စားလှယ်ပေါင်း964ဦးနဲ့ဒုတိယအများဆုံးတင်သွင်းထားနိုင်ပါတယ်။အဓိကအထိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ကိုယ်စားလှယ်ဦးရေ330ပဲတင်သွင်းထားသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။အခုချိန်ထိတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း68ခုတို့ကကိုယ်စားလှယ်ဦးရေ3054ဦးတို့တင်သွင်းထားပြီလဲဖြစ်ပါတယ်ရှင်။
မတင်ကြတဲ့စူးစီးတင်ပြခဲ့တာပါ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုတစ်ခါတင်ပြခြင်းနာကအပြည့်ရဲ့ညဉ့်ဉန်ရေးဆွေးနွေးပွဲအခြေအနေပါအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုးချိန်မြောက်ဆွေးနွေးပွဲရဲ့ဒုတိယနဲ့နောက်ဆုံးရက်မှာစာချုပ်လက်မှတ်ရေးထိုးရမှာအလုံးပါဝင်ရေး All Inclusive ဆိုတဲ့အချက်တစ်ချက်ကလွဲလို့ကျန်တဲ့ စာချုပ်ပါအချက်အလုံးကိုသဘောတူညီချက်ရခဲ့ကြပါတယ်လက်ရှိသဘောတူညီချက်များသေးတဲ့အလုံးပါဝင်ရေးဆိုတဲ့အချက်ကိုမကြားမီရက်ပိုင်းတွေအတွင်းမှာထိပ်သီးကောင်းဆောင်တွေနေပြီးတော့မှထပ်မံဆွေးနွေးသွားဖို့ရှိပါတယ်ဒီအကြောင်းတွေနဲ့ပတ်သက်လို့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDDO ရဲ့နှစ်ရက်ကြာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA အချောသက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း2နာရီကျော်မှပြီးဆုံးခဲ့ပြီးတဲ့နောက်အချက်၄ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုမြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆရာမနေ့တုန်းကကျွန်တော်တို့တင်ပြခဲ့တဲ့ဆွေးနွေးဖို့တိုင်းသားအဖွဲ့အစည်းတွေပေါ့နော် SCR အစိုးပြုထားတဲ့ All Inclusive ကိစ္စကိုဒီနေ့ကျွန်တော်တို့ဒီနေ့လုံးဆွေးနွေးပါတယ်။ဆွေးနွေးပြီးတော့ခုနကတုန်းကအချက်၄ချက်ပါတဲ့ဥတွဲသတင်းထုတ်ပြန်ချက်ကိုကျွန်တော်တို့ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ထဲမှာဒီကျွန်တော်တို့ NCA tax အခန်း9ခန်းနဲ့အပိုက်33ပိုက်ပါပါတယ်ဒီ33ပိုက်လုံးကိုတိုင်းရင်းသားများဘက်ကနေပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းများကိစ္စမှလွဲပြီးရင်ကျန်တဲ့အချက်တွေအားလုံးကိုနှစ်ဖက်ညှိနှိုင်းပြီးတော့ကျွန်တော်သဘောတူခဲ့တယ်ဆိုတာကိုဒီသဘောတူချက်ထဲမှာပုံပြထုတ်ပြန်ထားပါတယ်
ဒီကနေ့ရရှိထားတဲ့သဘောတူညီချက်တွေအရဆိုရင် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေကိုညှိနှိုင်းဖို့ကလွဲလို့ဇန်နဝါရီအချောတက်နိုင်ပြီဖြစ်တာကြောင့်မကြာခင်မှာ NCA စာချုပ်ကိုအများပြည်သူသိရှိအောင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းပြောပါတယ်။လောလောဆယ်မှာတော့အစစ်မြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တာဖြစ်ပါတယ်။ST အဖွဲ့မှာပါဝင်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်အမျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်သမ္မဂ LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်လက်မှတ်ရေးထိုးဖို့ကိုအစိုးရဘက်ကလက်မခံသေးတာဖြစ်ပါတယ်SD မှာပါဝင်တဲ့16ဖွဲ့လုံးပါဝင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးကိုယ်စားလှယ်တွေနေပြည်တော်ကိုတွားရောက်ပြီးထပ်မံဆွေးနွေးဖို့ရှိနေကြောင်း SD ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ
်။ဒီကြံနဲ့အခုကျွန်တော်အားလုံးပါဝင်မဲ့ငူနဲ့ပတ်သက်တဲ့ကိစ္စကိုလည်းပဲမကြခင်မှာပဲ။တော့ထိပ်သီးခေါင်းဆောင်နဲ့တန်တော်မှာကျွန်တော်တို့ဒီထိပ်ပိုင်းသမရအစကျွန်တော်တို့တောင်းရှိတဲ့ပုံစံတွေပြီးတော့မှအဲ့ဒီမှာကျွန်တော်ဖြေရှာကြမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တော့အဖြေရှာနိုင်လိမ့်မယ်လို့ယူဆပါတယ
်နေပြည်တော်မှာနှစ်ဖက်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမဲ့ရက်ကိုတော့ဒီလာတဲမှာပဲကျင်းပဖို့တတ်မှတ်ထားပြီးမကြခင်မှာထုတ်ပြန်သွားဖို့ရှိကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA လက်မှတ်ရေးထိုးဖို့ကတော့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံပွဲအပေါ်မှာမူတည်နေပြီးနှစ်ဖက်ညှိနှိုင်းမှုမအောင်မြင်ရင်တော့လက်မှတ်ရေးထိုးဖို့ဟာကြံ့ကြပွဲရှိတယ်လို့လည်း SD အဖွဲ့ဝင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကပြောပါတယ
်ညှိနှိုင်းလို့မရရင်ဒါကတော့ဒီကိစ္စတော့တိစုပ်သွားမှာပေါ့ဗျာခဏရပ်ထားလိုက်ရမယ်အခုကတော့ရွေးကောက်ပွဲကာလနဲ့ဆိုတော့နည်းနည်းတော့ပြတ်ထားမှာပေါ့ဗျာနောက်သူရတက်လာရင်ဒီကိစ္စတော့မဆွေးနွေးလို့မဖြစ်ဘူးအားငယ်လို့ပြန်
ဒီကနေ့ဆွေးနွေးပွဲပြီးဆုံးချိန်အထိတော့အစိုးရဘက်က SD မှာပါဝင်တဲ့17ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့အပါအဝင်15ဖွဲ့နဲ့ပထမဆုံးလက်မှတ်ရေးထိုးဖို့မူချက်မှတ်ထားကြောင်းကြံတန်းရင်သားအဖွဲ့တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားဖို့ရှိနေကြောင်းလည်းဦးလာမောင်ရွှေကပြောဆိုပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအ мян ဆုံးချုပ်ဆိုဖို့နဲ့နိုင်ငံရေးတွဲဆုံပွဲတွေအ мян ဆုံးကျင်းပပြီးငြိမ်းချမ်းရေးရရှိရေးအတွက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
VOA သတင်းတော်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပဲဖြစ်ပါတယ်။မကြခင်တင်ဆက်သွားမဲ့ VOA အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်ရပါမယ်။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီVOA အတောက်ကြာနေညဘက်အစီအစဉ်တွေကိုည7နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့အခါမှာတော
့စွမ်းရင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြစ်လိုက်တဲ့လေးกว่าလေးเนี่ยปิดไล่တယ်လောက်စားလုံးမှန်น่ะเนี่ยအမြောက်ဆန်မှန်น่ะเนี่ยမတူ
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့အမျိုးသမီးရေးကဏ္ဍကိုတင်ဆက်ဖို့ပါဒေါ်လာလတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာမိုးသည်ထန်ပြီးမြေကြီးကြီးမှုကြောင့်ရေဘေးတင့်ဒုက္ခတဲ့၃သိန်းကျော်ရှိသွားပြီဖြစ်ပါတယ်အခုလိုရေဘေးတန်တင့်တဲ့သူတွေတဲ့အမျိုးသမီးအများပြားပါဝင်တယ်လို့ကဲဇေရေးကူညီရေးလှုပ်ဆောင်ရမှာလည်းအမျိုးသမီးတွေပါဝင်ကြပါတယ်သူတို့ရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဒီသတင်းမှတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကစူးစီးတင်ဆက်ထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final
ဟုတ်ကဲ့ဒီမှာတော့ရွာမှာရေအားတော့အိမ်နေလာမြို့ပြပါလိမ့်ဆုံးမှာအုပ်စုဘုံဘုံကြီးရွာလာတာပါဒုက္ခတွေရောက်ပြီးတော့ကလေးတွေနဲ့မတက်တင်နေပြီးတော့အားချင်းကြီးလာပါတယ်မှကယ်ဆယ်ရေးတွေကိုပဲအမြန်ခေါ်ပြီးတော့ပဲအမြန်လာပါတယ်အခုလက်တက်နေတော့မှပဲရေကကြာသေးသုံးလမျိုးရဲ့နောက်ချမ်းပဲမှာပါဘိုးကောင်းမှဒုက္ခတွေရောက်တာတော့မှအခုချိန်ထိတော့အပူတွေမငြိမ်းသေးပါဘူးကလေးတငယ်လေးတွေနဲ့ရေတွေကလည်းညှုပ်နေတယ်ဆိုတော့ထတော်လေးကမှဒုက္ခဒုက္ခတွေနဲ့လာရတာပါအခုတော့အိမ်ကြီးကတော့ညှုပ်နေပြီလို့ကြားပါတယ်ယောက်ျားလေးတွေယောက်ျားကြီးရတော့နေပါနဲ့မိန်းမကလေးတွေနဲ့ကလေးသေးလေးတွေကများတယ်အရင်တော့ရေအလိုမျိုးမတက်ဘူးပါဘူးဒီလောက်တက်လာမယ်လို့လည်းမရည်မှန်းတာပါဘူးအခုတော့တက်လာတော့ပြုံးပြုံးသားကြီးတက်လာတော့လေကြောက်လဲကြောက်တယ်တလိမ့်တယ်မွေသားကင်းမာတွေလည်းအရင်ပေါ်ပါတယ်မှာအတက်အန်ရည်တွေလည်းစိုးရင်ရတယ်ဘာလို့ပြန်လို့ရှိရင်တော့ဘလို့ဒုက္ခနဲ့ရင်ဆိုင်ရအောင်မယ်ဆိုတာတော့ကျမတို့လည်းမသိသေးပါဘူးအခုလည်းတွေနဲ့ရည်တွေလည်းမြုပ်ကုန်ပြီ
အဲ့ဒါကတော့ကိုယ်တိုင်30မြို့နေတဲ့ကရေဘေးတန်တဲ့အမျိုးသမီးတူ VOA ကိုရင်ဖွင့်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဇူလိုင်လကုန်ကစပြီးမုတ်တုံမိုးကြီးခဲ့တဲ့အပြင်ဘင်္ဂလားပင်လယ်အော်ကတိုက်ခတ်လာတဲ့ကိုမန်မုန်တိုင်းတန်ကြောင့်မြေကြီးကြီးပြီးလေပြင်းကျခဲ့လို့ပြည်နယ်နဲ့တိုင်းပေါင်း12ခုလို့မှာလူ3,300ကျော်ရေဘေးတင့်ခဲ့ပြီးလူပေါင်း88ဦးသေဆုံးကလေမြေဧကပေါင်း 213,000 ပျက်စီးခဲ့တယ်လို့လူမှုဝန်ထမ်းကေဇေးရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနရဲ့ဩဂုတ6ရက်နေ့ထုတ်ပြန်ချက်အရသိရပါတယ်။ဒီပြည်တော်အစိုးဆုံးခံခဲ့ကြရတဲ့ဒေသတွေကတော့မူကောင်ကောလင်ဝန်တိုကလေးချင်းပြည်နယ်မြို့နယ်အများစုရခိုင်ပြည်နယ်မြို့နယ်အများစုမကွေးတိုင်းဒေသကြီးပွင့်ပြူနဲ့ဆလင်းတို့အပြင်ဧရာဝတီတိုင်းအတွင်းမှဆိုငဝင်မြေကြီးနဲ့ဧရာဝတီမြေကြီးစိုးရင်ကြီးမှကြီးတဲ့အတွက်အထူးသဖြင့်ဟင်္ဒရာနဲ့ညောင်တုံးတို့ဖြစ်ကြပါတယ်။ဟင်္ဒရာမြို့နယ်မှာအခြေအနေဘယ်လိုရှိပါသလဲ။ရေဘေးတင့်ဒေသခံအမျိုးသမီးတဦးကိုမေးကြည့်ခဲ့ရမှာတော
့။အတွေ့အကြုံကတော့ညီမတို့ဒီသက်နဲ့တကူပေါ့နော်။ဒါမျိုးလည်းမကြုံဘူး။ဆိုရင်ရတဲ့အချိန်ကလောကင်ပြင်းရတဲ့ဆိုလို့ချင်းကမတို့ဒီလက်ရှိဒီဟင်္ဒရာမှာဆိုတဲ့ညှိစင်တဲ့ညပေါ့နော်။ရင်းတစ်ဖိတ်ဖိတ်နဲ့ဒီဟာကြီးကိုကြတာရဲသူတို့ကကျိုးမလားပြန်ပါပါယူချိန်တန်ညာဆောင်းတိုင်းနေရတယ်အခုဒီမှာတို့ကိုယ်ကကိုင်းဆိုင်ကဆောင်းပါလေပေါ်လိချမ်းသာရယ်ပေါ့နော်ဒီချိုးဒေတာတွေမှာဆိုပြီးလို့ရှိရင်လုံးဝလာပါရဲ့အခုဒီဆောင်းနေရာမရသေးတဲ့နေရာလေးပေါ့နော်အဲ့လိုမျိုးတွေရှိတယ်
အင်းငယ်အောင်စုတဲ့ကိုညီမဆင်းသွားတယ်ဆင်းသွားတဲ့အခါမှာဆိုလို့ရှိလို့ရှိရင်တချို့အင်းညီမပေါ့နော်ဒီရွာတရွာလုံးမှာအင်းဒီတရွာလောက်ရှိလို့ရှိရင်တရွာလုံးမှာမှဟို၃ရက်လောက်ပဲတန်းတော့လောက်ဆိုတာကဟိုမတရားအရေးလေးပေါ့မှာတဲ့နဲ့အင်းညီကဘလို့ရှိနေလဲဆိုတော့ကြီးဖို့လည်းနည်းနည်းမရှိဘူးနည်းကြီးနေတယ်ဗျာဘာအရာနည်းရလည်းမရှိဘူးပေါ့နော်မရှိတဲ့အခါကျတော့ကျွဲနွားကြီးလည်းဒုက္ခရောက်တယ်နောက်ပြီးလူကြီးကလည်းအင်းပေါ်မှာပေါ့နော်ထောင်သားတီအောင်စင်လေးတွေထိုးအင်းရတဲ့အစင်မျိုးတွေပေါ့နော်အဲ့လိုမျိုးကြီးလည်းတုံးပြီးကြတယ်ဒီနာမလေးနေ့စဉ်နဲ့ညပေါ့နော်ရင်းသိခိတ်နဲ့ဒီဟာကြီးကိုတာတာလေးဒုက္ခနဲ့ကျိုးမလားပြန်ပါပါယူချင်းတဲ့ည
ရီဘီကေဇေးရေးတွေကုလသမဂ္ဂအဖွဲ့ကြီးတွေနဲ့နိုင်ငံတကာကအကူအညီထောက်ပံ့တွေပေးနေကြသလိုပြည်တွင်းရှိအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့ကြီးတွေလူသားချင်းစာနာမှုတွေတနိုင်တစ်ပိုင်းလုက္ကိုင်းနေကြတဲ့သူတွေအများပြားရှိခဲ့ပါတယ်အခုလိုအကူအညီပေးတဲ့သူတွေအထက်မှာအမျိုးသမီးတွေလည်းအများပြားပါရမှာ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကမမီမီလေးတူပါဝင်ဖြစ်ပါတယ
်ကျမတို့ဒီ88မျိုးဆက်အနေနဲ့ပွင့်လင်းလူအဖွဲ့အစည်းအနေနဲ့ကတော့ကျမတို့ဒီအလှူကောက်ခံခြင်းနဲ့တစ်လှည့်လုပ်ပါတယ်ပေါ့နော်ညံညုံမျိုးတွေမှာနေရာအနှက်လှည့်လေးပြီးတော့ဒီစိတ်ဝင်စားတဲ့ရုပ်ရှင်မှုပညာရှင်တွေပေါ့နော်မင်းမီးတွေမိန်းမတွေအဲ့ဒါတွေနဲ့အချင်းချင်းကျမတို့ကိုယ်တိုင်ပြည်သူကြားကိုဆင်းပြီးတော့အလှူကောက်ခံခြင်းတွေလုပ်တဲ့ရရှိလာတဲ့အလှူမျိုးတွေကိုအလဟတ်တမတိအောင်လို့ကိုယ်ပိုင်ကိုကြပါတော့အဲဒီဒီတင်နေတဲ့နေရာလေးကိုယ်ပိုင်ကိုကြသွားတယ်။ဒါဆိုတော့တို့လူရန်မှုတွေလုပ်ခဲ့ရပါတော့။လူရန်မှုဆိုတဲ့အခါမှာလေဟိုအလဟတ်တမတိအောင်လို့များသောအားဖြင့်အခုဖြစ်နေတာကဟိုရုပ်တရက်အမြင်ကြောက်လာတဲ့ဟာမျိုးမဟုတ်ပဲနဲ့ပေါ့နော်။ဟိုမုံတိုင်းနာပြည့်လူမျိုးမဟုတ်ပဲနဲ့ဒီဒီတို့ရာစေပေါက်တာပေါ့နော်။စေစုရာမှုစေပေါက်တာကိုဖြစ်တဲ့အခါကျတော့လူရဲ့အဝတ်အစားတော့ပြန်နိုင်တော့အဝတ်အစားပြဿနာတော့မရှိဘူးပေါ့။ဒါပေမဲ့အလုတ်ကိုင်းကြီးကျက်ပြီးသွားတဲ့အခါကျတော့ရေကြီးပြီးတော့လည်းဘာလို့မှမရှိတဲ့အခါကျတော့စားဝတ်ရည်ပြဿနာရှိတယ်၊ကျန်းမာရေးပြဿနာရှိတယ်။အဲတော့ကျမတို့ကအဲရေကြီးနေတဲ့ဒေသတွေထိသွားပြီးတော့ပေါ့နော်။ပထမဆက်လီအရောင်ကြီးဆိုဆက်လီနဲ့သွားတယ်၊ဆွေကြွာတဲ့တောင်ဖြေလေးနဲ့ဝင်သွားတယ်ပေါ့နော်။ဝင်ပြီးတော့အဲကျမတို့ဒီပြည်ထောင်စုကြီးလုပ်ပေးခဲ့တယ်ပေါ့။လူအပ်ချက်ဒီအပေါ်မှာလည်းစားပေးတောက်ယူခြင်းရှိပြီးတော့တစ်ခါကျမတို့ပြန်လာပြီးတော့နောက်ပေါက်ပြန်သွားရင်ဘယ်လိုမျိုးဟာလဲကျမတို့လုပ်ပေးရမယ်ဆိုတော့လုပ်ခဲ့တယ်လေ။
ဒါပြင်ရေကြီးတဲ့နေရာတွေကိုကူညီကယ်ဆယ်ရေးတွေကျိုးပန်းရမှာတွေ့ကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့လေမမီမီက
ဒီမကူတတ်တဲ့ပြဿနာပေါ့နော်ကောလင်းဘက်မှာကတော့သူကကောလင်းရကတော့ပိုပြီးကြောက်ရကောင်းတာတောင်တောင်းကြီးပေါ့တောင်တောင်းကြီးဆိုတဲ့ဟာဆန့်လို့မရဘူးပေါ့နော်အချိန်မီကြောက်လာမှိုင်းနေပေါ့ဆရာလူတို့ကတော့လေဟိုတချို့နေရာတွေမှာဟိုဝဲရှိတာလေးရောရှိတာပေါ့နော်ဒါပေမဲ့ဟိုအားလုံးမောင်မကြီးပြောင်းပြီးတော့ဒီကုတက်တဲ့ဒီမှာမကုတက်တဲ့ဒီမှာအဲ့လိုကိမမလေးသွားတဲ့ခါကျတော့ဒီစိတ်လေးကြီးလည်းတိကျောက်ခဲ့ရတာပေါ့နော်အခက်ခဲကတော့အားလုံးမှာဆက်ဆဲကြည့်ပါလေဒါပေမဲ့ကျမတို့အခက်ခဲကအဲ့လောက်အရေးမကြီးပါဘူးကျမတို့စုံနေနေရတဲ့အခက်ခဲကဒီလိုပဲပါမှန်လေးပါပဲဒီလိုလေးပဲအေးအေးဆေးဆေးဟိုကြောက်ချက်သွားလို့ရပါတယ်တကယ်တည်းအထူးဒုက္ခရောက်နေတဲ့တကယ်ကြီးပြီးစင်နေတဲ့ဒီသားကပြည်သူကြီးအတွက်ပဲအရေးကြီးတာပါအဲ့တော့မင်းတို့တို့အခက်အခဲဆိုတာကတော့ကျမတို့ကအခက်အခဲကိုရှိတယ်ဆိုတာသူကမျိုးအောင်ကျမတို့မပြောချင်ပါဘူး။ဘာဖြစ်လို့လဲကျမတို့အခက်အခဲတော့ကတော့ဒါပါမှန်ဆိုချက်သွားတဲ့ဟာမျိုးလေးပါ။တကယ်ဒုက္ခရောက်နေတဲ့အိုးမဲ့အိမ်မဲ့ပေါ့နော်။အင်ညာတွေပြည်၊ညာတွေပြည်၊ပြည်ဆံလေးတွေပြည့်စီအဲ့ဒီပြောင်းခြင်းတွေရှိမြုပ်ပေါ့နော်။သဘာဝချင်းတွေလေယာဉ်တွေမြုပ်လောက်ကင်မရှိအဲ့လိုမျိုးဖြစ်သွားတယ်ကျမတို့တီတီတွေတက်တယ်ကျမတို့ခံစားရပါကျမတို့အခက်အခဲကတော့ကျမတို့ပြောပါတော့ပါလို့ရှိ
ခုလိုမူတီထန်စွာရွတ်သွမှုနဲ့တောင်ကျရေတိုက်စားမှုတို့ကြောင့်မြေထားလန်းကားလန်းနှင့်တံတားတွေအများပြားပျက်စီးခဲ့ပြီးရေကြီးတဲ့နေရာတွေနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲကြတာဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ကယ်ဆယ်ရေးပစ္စည်းတွေကိုပို့ဆောင်ရမှာအကောင့်ထက်အစိုးဖိရတဲ့အားနည်းချက်တွေတွေ့ရတယ်လို့လည်းမမီမီကထောက်ပြခဲ့ပါတယ
်အဓိကအားနည်းချက်ကတော့ဒီခုအပိုင်းမှာတော့အဘောနော်အခုကျမတို့မနေ့ကသွားခဲ့အပိုင်းလို့တချို့ဆိုရှင်ဒီအုပ်စုကြီးတက်ကဘာမှမလုပ်ပေးနိုင်တဲ့အပိုင်းကြီးရှိရပေါ့နော်အဲတချို့နေရာဒေသတွေမှာတော့လေဒီနိုင်ငံတော်ဘက်ကသွားပြီးတော့လုပ်ပေးနေတာရှိရပေါ့နော်နောက်ပြီးတော့တချို့ကတော့နီးပညာစနစ်ပေါ့နီးစနစ်မကြတာလေပေါ့ဥမာဆိုလို့ရှင်စိုက်အိတ်ကိုရဟိုင်းနေတဲ့ပြဿနာပေါ့စိုက်အိတ်ကိုရဟိုင်းနေတဲ့ပြဿနာရဲ့အခါမှာဒီညနိုင်ငံမှာတော့ပါမုံးစောက်တွေလုံးစောက်တွေရေးဟိုက်နေတဲ့ပြစ်ခါလာလေအဲ့ခါတော့ပြဿနာမရှိဘူးဒါနဲ့ဒီတော့ဝတ်ကြီးတဲ့ဆိုင်တွေရေးဟိုက်နေတဲ့ပြစ်ခါတွေကတော့အောက်လည်းရောက်တော့ဆိုင်တွေကွဲပြီးတော့ပေါ့နော် Facebook မှာတက်လာတဲ့ပုံစံမျိုးဒီအချိန်လေးပိုင်းနဲ့ဟိုလေးလေးပြီးစားမရတာကြီးပေါ့နော်အဲ့တော့ကျွန်တော်တို့ကနည်းနည်းမြင့်ပညာလေးတွေအပ်တယ်ပေါ့ကယ်ဆယ်ရေးမှာပေါ့နော
်ဒါအပြင်ကိုသားသမီးတွေရဲ့အသက်ကိုရေးဘေးကနေကယ်တင်နိုင်ဖို့မိခင်တူကဘယ်လိုကြိုးပမ်းခဲ့လဲဆိုတဲ့လေဘရောင်ရေးပြီးတဲ့မိခင်တူရဲ့ဖြစ်ရအကြောင်းပြန်လဲပြောပြတာကိုတင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါရှင်
အဲ့ဒီရ ေးသားတက်လာတဲ့အခါကျတော့သူတို့ကလေးတွေသူတို့ခေါ်ပြီးတော့ပြေးရတာလေဘာမှဟိုယူချင်းမရှိတော့တာဖြစ်ပြီးတော့မှယူချင်းယူပြီးခါအဝတ်နဲ့ခါဒီတိုင်းကြီးကပြေးလာတာလေသူကလေးတွေချီပြီးပြေးလာတယ်ခလေးဆိုလို့ရှိရင်အထက်ပေါ်ရှိဟိုလဝါလေးကပြေးပြီးတော့ဖြီးဥရောက်ပြီးတော့ခေါ်လာရတာကလေးလေးကလူဝေးဟိုမိသားကကကလေးပေးပေးအရွယ်လေးကြီးဖြစ်တော့လေမအင်းရတော့ရေကိုအမွန်းခံပြီးတော့ကလေးကိုထက်ကိုမြောက်ပြီးတော့ရေကလည်းခုတ်တော့ပေါင်ဖြစ်နေတဲ့အတွက်ကလေးကိုပဲလွတ်အောင်မြောက်ခေါ်ပြီးတော့ဒီလမ်းကြီးအောင်ရအောင်ပြေးလာခဲ့တာပါ
ဒေါ်လာလာတန်စူစီတင်ဆက်တဲ့အမျိုးသမီးကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအခုတော့ကိုအောင်တင်ဆက်မဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအခုတစ်ပတ်သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတင်ဆက်သွားမှာပါပထမဦးဆုံးAfrican American Nobel ငြိမ်းချမ်းဆုရှင်အကြောင်းရဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာမျိုးမရှိဘဲသမရဖြစ်လာခဲ့သူSmithsonian Institution အကြောင်းစာရာတွေကိုပါဝင်ပါတယ်ကိုအောင်နဲ့အတူနန်းလောင်ကအကူအညီတင်ဆက်ထားပါတယ
်အခုတစ်ပတ်အစီအစဉ်ကိုတော့1989ခုနှစ်ဩဂုတ်လ9ရက်နေ့တွင်က Pennsylvania ပြည်နယ် Philadelphia မြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာညီလာခံအကြောင်းနဲ့ဆက်လက်ရအောင်လားနန်းလောင်ရေအဲ့ဒီညီလာခံမှာဒီအမျိုးသားဘရင်ညင်စာရန်မူချမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်ပြန်ဟက်နေတာဖြစ်ပြီးအစိုးရရဲ့အာဏာဟာလူမှုတွေကနေဆင်းသက်လာတာနောက်လူသားတွေမှာမွေးရပါအခွင့်အရေးရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညှိတာအထွေထွေစီမံအုပ်ချုပ်ခွင့်အာဏာကိုနိုင်ငံအစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးသူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားထားပါတယ်
။ American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏ္ဍာအစမှာ We the People ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ American ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏ္ဍာကိုအခုလိုအတန်တွင်းထားပါတယ်။
We the people of the United States, in order to form a more perfect union, establish justice, ensure domestic tranquility.
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့American ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပ
ါဖွဲ့စည်းပုံဥပဒေဏ္ဍာကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ
်အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တရားအကြောင်းပါRuff Bunch ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံသားဆရာတဦးရဲ့သားဖြစ်သူ Ruff ဟာတက်ကတူနဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ruff Bunch ဟာ Los Angeles အထက်တန်းကျောင်းတုန်းကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunch ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကျောင်းဝင်စစ်စာညီနိုင်သူအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင်။
ကုလသမဂ္ဂစစ်ဆင်ညီနိုင်ရေးမှူးလှုပ်ကြံခံရချိန်မှာဘန့်ချာအဲ့ဒီစစ်ဆင်ညီနိုင်ရေးမှူးတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုင်ပရက်စ်နိုင်ငံတွေမှာလည်းဂျာဝင်စစ်ဆင်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပခါမှာဘန့်ချာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ဗြိတိန်ဝန်ကြီးချုပ်ဝစ်စတန်ချာချီလ်ကိုကျော်လွန်ပြီး1950ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာဘန့်ချ်ရဲ့အောင်မြင်မှုဟာအာဖရိကန်အမေရိကန်တွေကိုစားက ဂုဏ်ယူစရာလည်းဖြစ်နေပါတယ်
။ဘာကလေးကယ်လီဖိုးနီးယားတက်ဂရိုကအာဖရိကန်အမေရိကန်တွေအကြောင်းလေ့လာသူပေါမောက်ခချားလ်စ်ဟန်ရီကရဖ်ပန့်ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ပန့်ဟာအမေရိကန်ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင်မာတင်လူသကင်းဂျူနီယာနဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1983ခုနှစ်အသက်68နှစ်အရွယ်မှာရဖ်ပန့်ကွယ်လွန်ခဲ့ပြီးတဲ့နောက်သူအထိမ်းမှပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာဂုဏ်ယူဆောက်လုပ်ထားပါတယ်
။ဒီတခါတော့အမေရိကန်သမ္မတရာထူးကနေနှုတ်ထွက်သွားရတဲ့သမ္မတအကြောင်းကိုတင်ပြပေးရစေခင်ဗျာ။1984ခုနှစ်ဩဂုတ်လ10ရက်နေ့မှာနောက်တစ်နေ့ကျရင်သူရာထူးကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်သမ္မတရစ်ချတ်နစ်ဆန်ကအမေရိကန်ပြည်သူတွေကိုပြောကြားခဲ့ပါတယ်။1982ခုနှစ်ဇွန်လ18ရက်နေ့ကဖြစ်ပွားခဲ့တဲ့အရှုပ်တော်ပုံတစ်ခုအတွင်းသူပါဝင်ခဲ့တာကြောင့်ဖြစ်ပါတယ်။အဲ့ဒီနေ့မှာ Washington DC မှာရှိတဲ့ Democrat အမျိုးသားကော်မတီရုံးဆိုင်ရာ Watergate အဆောက်အဦအတွင်း Mr. Nixon ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဝင်နှစ်ဦးကိုရဲကဖမ်းဆီးလိုက်နေပါတယ
်။ဒီအမှုကိုစစ်ဆေးရမှာလိန်ညာမှုတွေအမျိုးမျိုးရှိခဲ့ပေမဲ့ဒီကိစ္စကသမရစီမီခိုကြွက်လျှောက်လိုက်လာပြီးနောက်ဆုံးမှာအောက်လွှတ်တော်တရားစီရင်ရေးကော်မတီက Mr. Nixon အပေါ်စွဲချက်တင်ဖို့မဲခွဲဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်မကြာခင်မှာသမရ Nixon ကသူရထုကနှုတ်ထွက်မယ်လို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းသမရရဲ့ Oval ရုံးခန်းကနေသူ့အနေနဲ့နှုတ်ထွက်ဖို့အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြောကြားခဲ့တဲ့အထက်မှာတော့ Watergate အကြောင်းနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုသွားတာမျိုးတော့မရှိပါဘူး
။ To continue to fight through the months ahead for my personal vindication.
တန်တရားရီကင်းအောင်လာနေချီးပြီးရှင်းလင်းမှုတွေထက်လို့ရမှာဟာသမရအတွက်ကောလွတ်တော်အတွက်ပါအချိန်တွေအလဟသက်ဖြစ်ပါတယ်။တကယ်တော့ဒီအချိန်မှာအရေးကြီးတဲ့ငြိမ်းချမ်းရေးနဲ့ငွေဖောင်းပေါမှုတွေမရှိဘဲတိုင်းပြည်ချမ်းသာကြွယ်ဝဖို့လှုံ့ဆော်ရမှာပါ။ဒါကြောင့်မနက်ဖြန်နေ့လယ်မှာသမရတာဝန်ယူမှုကိုအဆုံးသတ်မှာဖြစ်တယ်လို့သမရနစ်ဆန်ကပြောသွားတာပါ
။နောက်တစ်နေ့မှာတော့သမရရစ်ချတ်နစ်ဆန်ကသူ့အစိုးရအဖွဲ့ဝင်တွေကိုစိတ်လှုပ်ရှားစွာနဲ့နှုတ်ဆက်ရင်းတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကသူ့အိမ်ကိုထွက်ခွာသွားခဲ့ပါရဲ့ရှင်။
အခုတစ်ဆက်တည်းဆက်တင်ပြပေးခြင်းတဲ့အကြောင်းကတော့1984ခုနှစ်ဩဂုတ်လ9ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့တဲ့သမ္မတဂျယ်ရီ ဖို့ဒ်အကြောင်းမှာ Watergate အရေးခင်ကြောင့်သမ္မတရစ်ချတ်နစ်ဆန်နှုတ်ထွက်သွားပြီးမိနစ်ပိုင်းကြာမှာပဲသမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့တဲ့ဂျယ်ရီ ဖို့ဒ်ဟာအမေရိကန်သမိုင်းမှာရွေးကောက်ပွဲမဝင်ဘဲသမ္မတဖြစ်လာတဲ့တဦးရီသောပုဂ္ဂိုလ်လည်းဖြစ်ပါတယ်နန်းလောင်ကြီး
American outlet တော် Republican ကောင်းဆောင် Mr. Ford ကို1983ခုနှစ်မှာသူ့သမ္မတအဖြစ် Sparrow Agnew နေရာမှာအစားထိုးခန့်အပ်ခဲ့တာပါ Mr. Agnew ဟာလက်စားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရဲ့တရားစွဲဆိုမှုကိုညှဉ်းဆန်းပြီးဝင်ငွေခွန်လဲပေးဆောင်ခြင်းမရှိတာကြောင့်သူ့သမ္မတတာဝန်ကနေနှုတ်ထွက်ခဲ့ရပါတယ်အသက်63နှစ်အရွယ်သမ္မတ Gerald Rudolph Ford ဟာကျန်းသစ္စာကျင်းဆိုပြီး American လူထုကိုမိန့်ခွန်းပြောရမှာသမ္မတ Nixon နှုတ်ထွက်ရတဲ့အထိဖြစ်ခဲ့တဲ့Watergate အရေးတော်ပုံအပြီးမှာအမျိုးသားပြန်လည်တင်မြှင့်ရေးရှေးရှုဖို့တိုက်တွန်းခဲ့ပါတယ်
။ As we bind up the internal wounds of Watergate, more painful and more poisonous than those of foreign wars.
Watergate အရေးတော်ပုံကြောင့်ပြည်ပရန်တွန်းလှန်တဲ့စစ်ပွဲတွေထက်ပိုဆိုးရွားတဲ့အချင်းချင်းကြားထိတ်တဲရင်ဆိုင်မှုတွေရှိပေမဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတဲ့နိုင်ငံရေးလုပ်ငန်းရှင်တွေကိုပြန်အကောင့်တဲ့ဖော်ပြီးအချင်းချင်းကြားတန်တရားနဲ့မုန်းတီးမှုတွေကိုညီရင်အကိုပမာမြစ်တာထားပြီးဖယ်ရှားမယ်လို့သမရဖို့ဒ်ကပြောသွားတာပါ။ကဲဒီတခါတော့ကျွန်တော်တို့ Washington DC က Smithsonian Institution အကြောင်းကိုတင်ပြပေးပါရစေခင်ဗျာ1846ခုနှစ်ဩဂုတ်လ10ရက်နေ့မှာ American လွှတ်တော်ကနေ Smithsonian Institution ကိုဖွဲ့စည်းခဲ့ပါတယ်1826ခုနှစ်မှာကွယ်လွန်ခဲ့တဲ့ဗြိတိရှလူမျိုးသိပ္ပံပညာရှင် James Smithson ရဲ့နာမည်ကိုယူပြီးတော့ဒီအမည်ကိုပေးတာပါ American ပြည်ထောင်စုကိုဘယ်တော့မှမရောက်ခဲ့ဘူးတဲ့ Mr. Smithson ဟာလူသားတွေအကြအသိဉာဏ်ဘုဒ္ဓကျွယ်ဝစေဖို့ရည်ရွယ်ပြီးသူပိုင်တဲ့မြေကိုအသုံးပြုပြီး Institution တရဖွဲ့စည်းဖို့ဆန္ဒရှိခဲ့တာပါ
American လွှတ်တော်ဟာ Mr. Smithson ထားခဲ့တဲ့ငွေတွေကိုအသုံးပြုပြီးတော့ Washington DC ကအမျိုးသားယဉ်ပြင်မှာအနေရောင်ကြောက်တွေနဲ့ Smithsonian Institution အဆောက်အဦကိုဆောက်လုပ်ခဲ့ပြီးတဲ့နောက်အခုဆိုရင် Washington DC မှာပြတိုက်ပေါင်းတရာစင်ကျော်ဆောက်လုပ်ပြီးပါပြီ။
ကိုအောင်ရဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ပြပါမယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါမြန်မာနိုင်ငံမှာဆက်သွယ်ရေးကုမ္ပဏီတွေများလာတာနဲ့အမျှ မြင်းနေချမဟုတ်တဲ့ဆက်သွယ်ရေးတာဝါတန်ကြီးတွေကိုတွေ့လာရမှာဒီတိုင်ကြီးတွေကနေဘန်အန်ဒီရီများပြေးနိုင်မလဲလို့သိကြနေသူတွေအတွက်ဒီတိုင်ကြီးတွေကထုတ်လွှင့်နေတဲ့လှိုင်းတွေအပြင်သတိထားဖို့လိုအပ်တဲ့တခြားရက်ဆက်တန်းလိုက်လှိုင်းတွေအကြောင်းကိုဒီတစ်ပတ်မှာပြောပြပေးမှာပါသဘာဝအလျောက်ထုတ်လွှင့်နေတဲ့လျှက်ဆက်တန်းလိုက်လှိုင်းတွေနဲ့ပြည့်နေတဲ့ကမ္ဘာလောကကြီးထဲမှာမျက်စိနဲ့ကောင်းကောင်းမြင်နိုင်တဲ့လှိုင်းတွေရှိသလိုမမြင်ရတဲ့လှိုင်းမျိုးတွေလည်းရှိနေပါတယ်လှိုင်းတွေကိုလှိုင်းလျှပေါ်မူတည်ပြီးအမျိုးအစားတွေခွဲထားတာပါဂါမာရောင်ကြီးတို့ X-ray တို့ခရမ်းလွန်ရောင်ကြီး UV ray တို့လိုအလျားတူတဲ့လှိုင်းတွေဟာစွန့်ရင်မြင်မှားကြပြီးအနီးအောက်ရောင်ကြီး microwave လှိုင်းနဲ့ radio လှိုင်းတို့လိုလှိုင်းလျားရှည်သွားရင်တော့စွန့်အားကပိုးပြီးညော့သွားတာဖြစ်ပါတယ်ဒီအထက်မှာလူတွေရဲ့မျက်စိနဲ့မြင်နိုင်တဲ့ရောင်စင်တွေပါတဲ့အလင်းရောင်ကတော့အလဲအလတ်လှိုင်းတွေဖြစ်ပြီးသူတို့ရဲ့တက်သည့်စွန့်ရင်နဲ့ပြင်းအားတွေနဲ့ပတ်သက်ပြီးယူပဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လှိုင်းကအခုလိုရှင်းပြပါတယ
်ဆရာစစ်တန်လိုက်ဆိုင်အမျိုးမျိုးရှိတယ်လှိုင်းလေးရလိုက်ပြီးတော့မျက်စိနဲ့မြင်နိုင်တဲ့ဟာကအပြာရောင်ခရမ်းရောင်အပြာရောင်အစေးနော်အဝါအနီဆိုပြီးတော့ရောင်စင်ပေါ့လေအဲ့ဒါတွေကရိုးရိုး visible light မျက်စိနဲ့မြင်ရတယ်ဟိုတာမားဖြစ်ဆိုရင်ဘာမှမဖြစ်ဘူးသို့တော်လည်းပဲအလွန်ကြီးအလင်းရောင်ကအားကြီးလို့ရှိရင်အလင်းရောင်ရဲ့အားဆိုတာနှစ်ခုရှိတယ်တစ်ခုကအဲ့ဒီအလင်းရောင်လှိုင်းရဲ့စွန်းရင်နောက်တစ်ခုကလှိုင်းရဲ့အတိုင်းဒါပေါ့လှိုင်းကသိပ်အားကြီးတာintensity လို့ခေါ်တယ်ဟိုက energy เนาะအဲ့တော့ energy အရပြောလို့ရှိရင်တော့တက်ရှိ cell တွေကိုတချို့အလင်းရောင်တွေကဖြည့်ဆည်းနိုင်တဲ့အတိုင်းအတာလေးရှိတယ်ဆိုတော့လည်းဖြည့်ဆည်းတော့လည်းပဲပြည့်စည်ဖို့အခွင့်အလမ်းကသိပ်လိုင်းကြီးကအာမကြီးဘူးဆိုရင်လိုင်းပြင်းအာမများဘူးဆိုရင်တော့မပြည့်ဘူးပေါ့ဗျာပြည့်ဖို့ခက်တာပေါ့စွမ်းရင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြည့်လိုက်တဲ့လေးကွာလေးနဲ့ပြည့်လိုက်တဲ့လောက်စားလုံးမှန်တာနဲ့အမြောက်ဆန်မှန်တာနဲ့မတူဘူးပေါ့ဟုတ်လားနော်အမြောက်ဆန်ကသိပ်စွမ်းအင်ကြီးတယ်ဟိုလောက်စားလေးကစွိုင်းရင်သိမရှိဘူးเนาะပေတော့အောင်မဖြစ်ဘူးပေါ့เนาะအဲ့တော့ခုနစွိုင်းရင်ဆိုတော့အဲ့ဒါအမြောက်ဆန်ကြီးနဲ့လောက်စားလုံးလေးကွာတာမျိုးကစွိုင်းရင်နောက်တစ်ခုကပြင်းအားဆိုတာကြတော့ပါအောင်ဆိုတော့တစ်ဆက်ကံကိုလောက်စားတစ်လုံးလာတာနဲ့တစ်ဆက်ကံကိုလောက်စားအလုံးတရာမှန်တာနဲ့မတူဘူးလေအဲ့တော့အရေအတွက်ကိုဆိုလို့တယ်အဲ့ဒါ intensity
စွိုင်းရင်ကြီးမတဲ့လှိုင်းတွေရဲ့အန်ဒီယေကိုကြည့်အောင်ပ
ါစွိုင်းရင်အများဆုံးဟာတွေကဘာတွေလုံးဆိုတော့ကျွန်တော်တို့နျူကလ িয়ার ဘုံးတွေဘာတွေကထွက်တဲ့เนาะ gamma rays တို့X-ray လို့เนาะ X-ray ဆိုကျွန်တော်ဆေးဟိုမှာဓာတ်မှန်ရိုက်တဲ့ X-ray လည်းပါတယ်ဗျအဲ့ဒါတွေကစွန့်ရင်အင်မတန်ကြီးတယ်เนาะထိတာနဲ့ cell တွေပြက်တယ်ဟိုဆေးဟိုမှာဓာတ်မှန်ရိုက်ခံရင် cell တွေပြက်တာပဲအဲ့ဒါကြောင့်အကြာကြီးမရိုက်ရဘူးခဏခဏမရိုက်ရဘူးအန်ဒီယေရှိတယ်ဟိုကျွန်တော်တို့ကလည်းတစ်ဖက်ကယောဂါသိရင်တော့เนาะအန်ဒီယေနဲ့အကျိုးအမြတ်ချင့်ချိန်ပြီးတော့ရိုက်တာဒီလောက်ကလေးရိုက်ရင်တော့ဘာမှမဖြစ်ဘူးပေါ့เนาะဆိုပြီးတော့ဓာတ်မှန်ရိုက်ကြတယ်အဲ့တော့ဓာတ်မှန်ရိုက်တာအန်ဒီယေရှိတယ် cell တွေပြက်တယ်မျိုးရိုးပြီးသားတွေပြောင်းသွားနိုင်တယ်ကင်ဆာတွေသွေးကင်ဆာတွေဖြစ်နိုင်တယ်အင်မတန်များရင်ပေါ့လေ
လူတွေတီးခြားထုတ်ယူထားတဲ့ X-ray လှိုင်းတွေနဲ့ဓာတ်မှန်ရိုက်ရကနေကြုံရနိုင်တဲ့အန်ဒီယေတွေအပြင်တဘာဝတိုင်းထွက်လွန်နေတဲ့ခရမ်းလွန်ရောင်ကြီးရဲ့အန်ဒီယေကလည်းမသေးပါဘူ
းဆွမ်းရင်သိပ်များတာက X-ray တို့ Gamma ray တို့နော်အဲ့ဒါများတယ်အဲ့ပြုပြီးရင်ကျွန်တော်တို့ခရမ်းလွန်ရောင်ကြီးပေါ့ UV Ultraviolet အဲ့ဒါတော့ဒီကမိုးလေဝသဆရာတွေလည်းပြောနေပါပြီရန်ကုန်မှာ UV ညွှန်းကိန်းမလောက်ပါညာအဲ့ဒါလည်းသိကြတယ်သူကနော်နေဘူးတဲ့ထွက်လို့ရှိရင်ဥပမာပင်းညာရေကစားကြတဲ့အခါကျရင်နော်တနေဘူးရေကစားပြီးမျက်နှာကြီးတင်းနေတာသိကြပါလိမ့်မယ်နော်အဲ့ဒါဘာဖြစ်တောင်ဆိုတော့အရေပြားက cell တွေပြက်တာခြောက်သွားတာပေါ့ဗျာတေးညက်ကြီးနေလန်းလိုက်တယ်လို့ခြောက်ကျွတ်သွားတာအဲ့ဒါက UV အဲ့တော့ UV ပြီးရင်ခုနပြောတဲ့မျက်စိနဲ့မြင်ရတဲ့အလင်းရောအဲ့တော့သူကတော့သိပ်မဖြစ်စေနိုင်ဘူးနော်သိပ်မဖြစ်နိုင်စေနိုင်ဘူးဆိုပေမဲ့အလုံးကိုများလို့ရင်တော့ဖြစ်တယ်အလင်းအမှုန်တွေကထိတာသိပ်များလို့ရှိရင်အလင်းဆိုင်တွေအားကြီးလွန်းလို့ရှိရင်ကျွန်တော်မျက်စိကန်းသွားနိုင်တယ်ကျွန်တော်နေဟိုတဲ့တဲ့ကြည့်အဲ့ဒါတဏှာကြီးလောက်ဆိုင်ကြည့်မယ်ဆိုရင်မျက်စိကန်းသွားမယ်အဲ့ဒါထိတဲ့အတိုင်းအတာပေါ့နော်ထိတဲ့ပမာဏများပြားမှုစွန့်အင်များတာမဟုတ်ဘူးဟိုခုနလောက်စားမှန်တယ်လို့ပဲတစ်လုံးနဲ့မှန်တော့လူမသိဘူးနော်အလုံးတစ်တောင်းလောက်မှန်ရင်တော့သွားမှာပေါ့ဗျာအဲ့လိုပေါ့မျက်စိနဲ့မြင်ရတဲ့အလင်းထဲမှာနော်စွန့်အင်အများဆုံးကခရမ်းရောင်နောက်အပြားအစိမ့်အဝါနောက်အနီပြီးရင် infrared ဆိုတာရှိတယ်အနီအောက်ရောက်ရင်လို့ခေါ်တယ်မျက်စိနဲ့မမြင်ရဘူးအနီနဲ့ကတ်နေလို့အနီအောက်နော် infrared ကလည်းဟိုနည်းရင်ဘာမှမဖြစ်ပါဘူးမြားရင်တော့လောင်တာပဲအဲ infrared ဘီစွန့်ရင်အနည်းဆုံးကတော့နော် microwave နဲ့ radio wave microwave ဆိုတဲ့ line နဲ့အဲ radio line နော
်ဒီစွန့်ရင်တိတ်မမြင်တဲ့အလင်းတဲကရောင်စင်တွေရဲ့စွန့်ရင်နဲ့အနီအောက်ရောင်ကြီးတွေရဲ့အစွန်းတက်တီကိုလည်း short တွေ့လို့မရသလိုအခုမြန်မာနိုင်ငံမှာတွေ့လာနေရတဲ့ဆက်သွယ်ရေးတာဝါဒဏ်ကြီးတွေကနေထုတ်လွှတ်တဲ့ရောင်ကြီးလှိုင်းတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
တယ်လီဖုန်းဆက်သွယ်တဲ့တာဝါရကြီးနဲ့မိုက်ခရိုဝေ့ဖြစ်တယ်မိုက်ခရိုဝေ့လွတ်တဲ့အခါကျတော့မိုက်ခရိုဝေ့ကစွန့်အင်အနည်းဆုံးဖြစ်တယ်ဘာနဲ့အတူတုံးဆိုရဟိုကလေးလွတ်လိုက်တယ်နော်ဟိုဆက်ကူစွန့်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူးတခုတည်းဆိုရင်သို့တော်လည်းပဲမှန်တာပိတ်များလုံးလို့ရှိရင်ပိတ်ပြီးတော့အားကြီးလုံးလို့ရှိရင်တော့နော်အရေအတွက်များလုံးလို့ရှိရင်တော့မခံနိုင်ဘူးအရေပြားလည်းထိတယ်နောက်ပြီးတော့အသားလည်းပဲလောင်ယွမ်းသွားနိုင်တယ်အဲ့တော့ဘယ်မှာသိနိုင်လို့ဆိုတော့မီးဖို့ရောက်မှသုံးတဲ့ microwave oven microwave မီးဖို့လေချမင်းချမင်းနဲ့လောက်ထည့်ပြီးနှွေးလိုက်လို့ရှင်ပူကျက်လာတယ်လေအဲအဲ့ဒါအတိုင်းတာဒီ microwave line တစ်ခုချင်းစီရဲ့စွမ်းအင်အရာတော့ဖြင့်ဘာမှမဖြစ်ဘူးဖြစ်ဖို့အခွင့်အလမ်းအင်မတန်နည်းတယ်နည်းတော့လည်းပဲထိတဲ့ဟာကြီးကအရေအတွက်သိမ့်များလို့ရှင်အသားကျက်တယ်လို့ကျက်သွားမယ်အရေးကြီးတာက microwave ကသူ့ရဲ့စွမ်းအင် energy ထပ်လောက်အရေးမကြီး intensity အားဘလောက်နဲ့လွတ်နေလဲနော်တဘာဝလောကမှာတော့နေကလာတယ်နောက်နေလိုတခြားဂျူကြီးတွေကနေပြီးတော့လာတဲ့ microwave တွေ radio wave တွေအများကြီးပဲရှိတယ်ဒါပေမဲ့အဲ့ဒီတဘာဝမှာရှိနေတဲ့အတိုင်းအတာကျွန်တော်တို့သရဝါတွေအားလုံးခတ်နိုင်ရှိတယ်အဲ့ဒီတဘာဝတဲ့လွန်ခဲ့ပြီးတော့သိများရင်တော့အနေရရှိတာအမှန်ပဲ
ယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လိုင်ပါလူခန္ဓာကိုယ်ကထုတ်လွှတ်တဲ့ချိန်နှုန်း 30Hz လောက်ရှိတယ်လျှက်စက်တန်းလိုက်လှိုင်းထက်ပိုးပြီးတော့များနေတဲ့ဝင်းကျင်မှာဆိုရင်စိတ်ဖိစီးမှုအပြင်တခြားကျန်းမာရေးဆိုးကျိုးတွေကိုပါပေးနိုင်တာပါနိုင်ငံတကာ WTI ကျူးမဲ့ဆက်သွယ်ရေးလုပ်ငန်းအသင်းကြီးရဲ့ခန့်မှန်းချက်တွေအရကမ္ဘာတဝန်းလက်ကင်ဖုံးသုံးဆွဲသူတန်ပေါင်း3000ကျော်လောက်ရှိနေတယ်လို့ဒီလက်ကင်ဖုံးတွေအတွက်တည်ဆောက်ရတဲ့ microwave ရောင်ကြီး megahertz 1900လောက်ထုတ်လွှတ်နိုင်တဲ့တာဝါဒဏ်ကြီးတွေကလည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာတိုးလာနေတာပါဒါကြောင့်အရင်မိဘဘိုးဘွားတွေလက်ထက်ကတည်းကပဝင်းကျင်မှာလျှက်စက်တန်းလိုက်လှိုင်းရောင်ကြီးတွေအစာပေါင်းတန်းနဲ့ချီးပြီးတိုးလာနေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါ
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍနဲ့ပဲဒီကနေ့ညအတွက်အစီအစဉ်ကိုကျင်းပကြလိမ့်မယ်လို့မျှော်လင့်ပါရခင်ဗျာမနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနူမီတာ24 kHz 11.23လိုင်းနူမီတာ32 kHz 9325လိုင်းနူမီတာ39 kHz 9525တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်ကကြီးညာပါမယ်ခင်ဗျာ
မာလီနိုင်ငံကဟိုတယ်တစ်ခုကိုအစ္စလာမ်အစွန်းရောက်တွေလို့ယူဆတဲ့သူတွေကတိုက်ခိုက်တာကြောင့်မာလီတပ်ဖွဲ့ဝင်15ဦးသေဆုံးပြီးအတော်များများကိုလည်းတစားကန်ဖြစ်ဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်မော့ဘ်တီဒေတာအုပ်ချုပ်ရေးမှူးကမန်ကင်းကဆာဗရီမြို့ကဒေဘိုနဲ့ဘလိုက်ဘော့စ်ဟိုတယ်နှစ်ခုကိုတနင်္သာမတွေကတိုက်ခိုက်တာမှာအခုလိုသေဆုံးကုန်တာဖြစ်တယ်လို့ VOA ကိုပြောပါရယ်အခုခါမှာပြည်သက်နိုင်ငံသား၄ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့ယူကရိန်းဦးနဲ့တောင်အာဖရိကနိုင်ငံသား၂ဦးကတော့ဟိုတယ်ထဲမှာပဲရှိနေသေးတဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါရယ်တာလီဘန်ခေါင်းဆောင်မူလာအူမာသေဆုံးတာကြောင့်တိုက်ခိုက်မှုတွေအများကြီးရဆိုင်သွားပေမဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်သိမ့်မယ့်လုပ်ငန်းစဉ်တွေကိုဆက်လက်ဆောင်ရွက်ဖို့လိုအပ်နေစေဖြစ်တယ်လို့ပါကစ္စတန်ကဒီကနေ့မှပြောကြားလိုက်ပါရယ်ပါကစ္စတန်နိုင်ငံထဲမှာမူလာအိုမာတည်ဆုံနေဆိုတဲ့ဆွဆဲချက်တွေပေါ်ဒီကနေ့အစည်းအဝေးတွင်ကာကွယ်ရေးဝန်ကြီးခဝါဂျာအာဆစ်ကညင်းဆိုသွားပြီးဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ်။အပြင်းနဲ့မုန်တိုင်းတစ်ခုထိုင်ဝမ်ကျွန်းစီချင်းကပ်လာနေတာကြောင့်လူတွေထောင်ထဲချီကုန်းမြင့်ဒေသတွေစီဒီကနေ့ထွက်ပြေးတိမ်းရှောင်နေကြသလိုအာနာပိုင်တွေကရုံးနေတဲ့ကျောင်းတွေကိုပိတ်ထားလိုက်ပါတယ်။ကမ်းခြေတစ်လျှောက်မှာလည်းမိုးလေဝသဌာနကတတိပေးတဲ့တချို့နေရာတွေကိုလူတွေမသွားအောင်တားမြစ်ထားပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းမှာလည်းအလားတူပဲပြင်ဆင်မှုတွေလုပ်နေပါတယ်။တိုင်ဖုန်းမုန်တိုင်းဆူဒလာဟာတောက်ကြနေနှောင်းပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းလောက်မှာထိုင်ဝမ်ကျွန်းကိုတိုက်ရိုက်ဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားနိုင်ငံကသူ့နိုင်ငံအတွက်စံတော်ချိန်သစ်တစ်ရက်ကိုထုတ်ပြန်လိုက်ပါတယ်။ဂျပန်ကိုလိုနီခေတ်ကလေးကသုံးဆွဲလာတဲ့လက်ရှိအချိန်နဲ့မိနစ်30နောက်ကြာပြီးသတ်မှတ်လိုက်တဲ့ဒေတာစံတော်ချိန်သစ်ကိုလာမယ့်အပတ်အတွင်းအတည်ပြုသုံးဆွဲမှာပါ။ဒုတိယကမ္ဘာစစ်ပြီးဆုံးကနေဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်အနေနဲ့ဩဂုတ်လ15ရက်နေ့ကစတင်ပြီးတော့ဒီစံတော်ချိန်သစ်ကိုအတည်ပြုသုံးဆွဲမှာလည်းဖြစ်ပါရယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်ပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Glenn Vonkelio ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ့10:00အထိ line kilometer 24 25 32 58တို့ကနေတင်ဆက်ခဲ့တာပါ။ တော်ရရှင်တွေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.